to the Voice of America in Burmese.
Mingla Meneke Mashi, Washington Mural, VOA American Tangani, Natal Nese Dini, January La Tau Yet, Dadabrini Neneke, C single, Nemasano de Menetau Nagani, Konenai T, Lidomita Thousand Ne, Lese, Lese Shitugani, Dayai Tonin Bomhawa, Facebook Samyan Apte, VOA Burmese News Gandile, Dayai Nasin and Yavarisha. Sama Injinaima.
ကျွန်တော်အောင်လုံးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့အာနာလွှဲသုံးစားမှုလွတ်တော်ရေလုပ်ငန်းတွေကိုနှောက်ယှက်မှုဆွဆွဲချက်တွေအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ပြင်းပြရေးကြောင်းတက်လွတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါပြီ။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမျိုးနွယ်တွေမှာအင်တာနက်ဆက်သွယ်မှုတွေနောက်တစ်ချိန်ဖြတ်တောက်လိုက်တဲ့ပေါ်ဆိုရင်လည်းကြောင်းနိုင်ငံတကာလူ့ခွင့်
ဘယ်လောက်ထိရိုက်ခတ်နေပါသလဲ
2/3 of China's GDP have already extended their holidays for a couple more weeks
ဒါကတော့တရုတ်နိုင်ငံမှာမြို့ကြီးအတော်များများမှာအသွားလာတွေတားမြစ်ထားလိုက်တဲ့အတွက်စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားရတာကြောင့်ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်လာတဲ့အကြောင်းသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဖျားနာမှုကိုစိုးရိမ်တဲ့အကြောက်တရားကနေအမေရိကန်ပြည်ထောင်စုကတရုတ်နယ်ပွားတွေဘလို့စိုးရိမ်နေတဲ့အခြေအနေရောက်လာပြီလေ။အဲ့ဒီအကြောင်းကိုလည်းကြားရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေဖြင့်ဥကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းနိုင်တို့ကပြောပြမှာပါရှင
်။အနာလွဲသုံးဆမှုကွန်ဂရက်စ်တွေရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မှုအလွတ်တော်ဒီမိုကရက်တီရဲ့ချိုးဖောက်မှုတွေလေးလာအချံမှာပဲအခုနောက်ဆုံးထက်လွတ်တော်ကသမ္မတမှာအပြစ်ရှိကြောင်းမဲခွဲဆုံးဖြတ်လိုက်ပါတယ်။သမ္မတရဲ့ Republican Party ကကိုယ်စီရီအများစုနဲ့ထိန်းချုပ်ထားတဲ့လွတ်တော်မှာဘူဒူးနေကမဲခွဲရမှာတော့အာဏာလွှဲသုံးဆမှုဆွဲချက်အတွက်သမ္မတကိုတရားစိုးလွတ်ပေးဖို့ထောက်ခံမဲ52မဲ၊ကောက်ခံမဲ48မဲ၊ Congress တို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်မှုဆွဲချက်မှာတော့အပြစ်ရှိကြောင်းထောက်ခံမဲ53မဲ၊ကောက်ခံမဲ48မဲရရှိခဲ့တာပါ။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကအဓိကပြန်ပြက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အပေါ်အချင်းပြည့်ချက်ဆမှုဆွဆွဲခြင်းနဲ့စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တယ်လီဖုန်းဆက်သွယ်စကားပြောချိန်မှာသမ္မတထရန့်က PR ပေးခဲ့တယ်ဆိုတဲ့ဆွဆွဲခြင်းနဲ့အတိုက်ခံဒီမိုကရက်တစ်ပြည်ရဲ့နေထဲကဆလို့သမ္မတထရန့်ကိုအရေးယူဖို့ဂျိုးပန်းလာကြတာဖြစ်ပါတယ်။ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အလွတ်တော်မှာသမ္မတကိုတရားစွဲဖို့ဆုံးဖြတ်ခဲ့ပေမဲ့အဖြစ်ရှိကြောင်းထောက်ခံမဲ့အနည်းဆုံး3ပုံပုံရဖို့လိုအပ်တဲ့အထက်လွှတ်တော်မှာတော့ပါတီလိုက်မဲပြရမှာအများစုဖြစ်တဲ့ Republican တွေကအသာရခဲ့ကြတာပါ။ကျူတင်ခံမှန်းထားတဲ့အတိုင်းသမ္မတမှာအပြစ်မရှိတဲ့အကြောင်းထက်လွှတ်တော်ကအခုနောက်ဆုံးဆုံးဖြတ်လိုက်တဲ့အတွက်နောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြုံရနိုင်တယ်လို့လည်းအကြက်ကတ်တွေသုံးသပ်နေပါတယ်။သမ္မတထရန့်ကတော့ထက်လွှတ်တော်ကအပြစ်မရှိကြောင်းဆုံးဖြတ်လိုက်တဲ့ပေါ်ကြာရာဘေးနေမှာတရားဝင်တုံ့ပြန်သွားမယ်အကြောင်းပြောဆိုခဲ့တာပါ။မဟုတ်မမှန်လှုပ်ချန်ထားတယ်လို့ဆိုတဲ့အရေးယူရေးချိုးဖောက်မှုတွေပေါ်အောင်ပွဲခံနိုင်ခဲ့တဲ့အကြောင်းကြာစာပင်းနဲ့မွန်လွဲစစ်နာရေးချိန်အင်ဗီရောကနေအများပြည်သူသိအောင်ကြီးညာသွားမယ်အကြောင်းတူတာလူမှုခွင့်ကနေသမ္မတထရန့်ကပြောဆိုထားဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရန့်အင်္ဂါနေ့ညမှာပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမှင်ကွန်းဟာသူ့အစိုးရရဲ့စီးပွားရေးအောင်မြင်မှုတွေနဲ့နိုင်ငံကြားရေးမူဝါဒသစ်တွေချမှတ်ဆောင်ရွက်ခဲ့မှုတွေရဲ့အောင်မြင်မှုပြရုပ်ဖြစ် Republican Party ဝင်တွေကချီးမွမ်းပြောဆိုနေကြပါတယ်။ဒီမိုကရက်တစ်ကတော့သမ္မတဟာသူ့ကိုထောက်ခံသူတွေအကြိုက်လိုက်ပြီးပြောထားတဲ့သွေးကွဲစေတဲ့မိန့်ခွန်းအဖြစ်ရှုမြင်ကြပါတယ်။သမ္မတရဲ့မိန့်ခွန်းထဲမှာညီညွတ်စေရေးကိုထည့်သွင်းပြောဆိုသွားတာမတွေ့ရကြောင်းအယ်လီနိုင်းပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်ရာဂျာခရစ်ရှနာမူတီက VOA ကိုပြောပါတယ်။ဗာဂျီးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်နောက်တစ်ဦးဖြစ်သူဂယ်ရီကွန်နယ်လီကလည်းအင်္ဂါနေ့ညကသမ္မတရဲ့မိန့်ခွန်းဟာလွှတ်တော်နေရာပေါင်းရှေ့မှာပြောကြားခဲ့တဲ့သမ္မတရဲ့မိန့်ခွန်းတွေအားလုံးနဲ့မှာအချင်းချင်းသွေးအကွဲစေဆုံးမိန့်ခွန်းဖြစ်တယ်လို့ပြောပါတယ်။သမရဟာသူ့နိုင်ငံရေးအများထွက်ဖို့အတွက်လူတွေကိုအသုံးချခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရိုလိုင်းနာပြည်နယ်က Republican အမတ် Dan Bishop လို့ပုဂ္ဂိုလ်တွေကတော့ Democrat တွေဟာသွေးစွညီညွတ်မှုရှိလောက်အောင်လှုပ်ဆောင်လို့တဲ့ဆန္ဒမရှိကြဘူးလို့ပြောပါတယ်။ Georgia ပြည်နယ်ကအောက်လွှတ်တော် Republican အမတ် Jody Hicks ကလည်း American ပြည်ထောင်စုမှာညီညွတ်ရေးရှိစေမယ့်မိန့်ခွန်းကိုပြပါဆိုရင်အင်္ဂါနေ့ညကသမရထွန့်ပြောခဲ့တဲ့မိန့်ခွန်းဖြစ်မယ်လို့ပြောပါတယ်။
ဒီနေ့2020ပြည့် American သမရရွေးကောက်ပွဲမှာ ဒီမိုကရက်တစ်ပါတီကိုကိုယ်စားပြုမဲ့တမန်လောင်းနေရာအတွက်အိုင်အိုဝါပြည်နယ်မှာပနမရွေးကောက်ပွဲကျင်းပရမှာအတားရစုတိတိကျကျမပြောနိုင်မဲ့ဖြစ်နေချိန်မှာပဲနယူးယောက်ရှားပြည်နယ်ကနောက်ထပ်အကြိုရွေးကောက်ပွဲတွေပြင်ဆင်နေကြပါပြီ။တမန်လောင်းဖြစ်ရှင်ပြန်ရမဲ့ကိုယ်စားပြုကတော့အိုင်အိုဝါပြည်နယ်ကမဲရက်လက်တီအပြည့်စုံမထုတ်ပြန်နိုင်သေးခင်မှာပဲနယူးယောက်ရှားပြည်နယ်ကိုတွားရောက်နေကြတာပါ။မဲရီတွေ့ရမှာအခက်အခဲတွေကြုံရပြီးတဲ့နောက်အိုင်အိုဝါပြည်နယ်ဒီမိုကရက်တစ်ပါတီကမဲရက်လက်တီကိုတရက်လောက်နေပါနောက်ကျပြီးတော့မှစတင်ထုတ်ပြန်နိုင်ခဲ့တာလည်းဖြစ်ပါတယ်။ကနဦးထုတ်ပြန်ခဲ့တဲ့မဲရက်လက်တီအရရှေ့တန်းမှာရောက်နေတဲ့အင်ဒီယားနာပြည်နယ်ဆော့သ်ဝမ်းမြို့တော်ဝင်အောင်ပစ်ဖူတချစ်ကတော့အချိန်နှိုင်းရဲ့နောက်ပြီးမှရှေ့တန်းနေရာကိုရောက်လာခဲ့ပေမဲ့လည်းသူ့အတွက်ခါမနှောင်းနေတဲ့အကြောင်းပြောဆိုသွားတာပါ။ဗမောင်းပြည်နယ်ထက်လက်တော်မတ်ဘန်နီဆန်ဒါစ်ကတော့ဒုတိယနေရာမှာကတ်လိုက်နေပြီးမဲရက်လက်အလုံးထွက်ပေါ်လာတဲ့အခါမှာထိတ်ဆုံးနေရာကိုရောက်လိမ့်မယ်လို့လည်းခန့်မှန်းနေကြပါရဲ့။မက်ဆာချူးဆက်စ်ပြည်နယ်ထက်လက်တော်မတ်အလက်စ်ဘတ်ဝါရင်ကတော့တတိယနေရာမှာရှိနေပြီးဒုသမဟောင်းဂျိုးဘိုင်ဒန်ကစတုတ်ထားနဲ့မင်းဆူတာပြည်နယ်ထက်လက်တော်မတ်အမီကလိုဘူရှာကတော့ပစ္စမနီယာလေးမှာအတိအကျရှိနေပါတယ်။အစောပိုင်းလူလူစစ်တမ်းတွေမှာဒုသမဟောင်းဘိုင်ဒန်ရှေ့တန်းနေရာမှာရှိနေကြရင်လည်းပထမဆုံးအကျိုးရွေးချယ်ရတဲ့အိုင်အိုဝါပြည်နယ်မှာတော့စတုတ်ထားနေရာကိုသာရောက်နေတဲ့အတွက်အားနည်းချက်တစ်ခုဖြစ်နေလဲအများကယူဆနေကြပါတယ်။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုပြုတ်ကျရေးစီယုံလုံဆောင်မှုတွေပြန်အရှင်ရအောင်ကြိုးပမ်းတဲ့အနေနဲ့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွန်ဂွိုက်ဒိုဟာသမ္မတဒေါ်နယ်ထရမ့်နဲ့ပူထူးနေတာတွေ့ဆုံခဲ့ပါတယ်။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်အင်ဂျီရိုကိုရောက်လာမဲ့အကြောင်းကြေညာချက်ထုတ်ပြန်တဲ့တစ်ချိန်တည်းမှာပဲတရားမဝင်အာဏာရှင်ဖြုတ်ချရေးအတွက်ဒေသခံကမဟာမိတ်နိုင်ငံတွေနဲ့တွဲဆောင်ရတော့မှဖြစ်ကြောင်းဗင်နီဇွဲလားမှာဒီမိုကရေစီဆွမ်းကားပြီးကျော်ဝါချမ်းသာတဲ့နိုင်ငံဖြစ်လာရေးအတွက်ဗင်နီဇွဲလားပြည်သူတွေအနေနဲ့ပြည်သူတွေနဲ့အတူလက်တွဲဆောင်ရတော့မှဖြစ်ကြောင်းအမေရိကန်သမ္မတအင်မီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဗင်နီဇွဲလားဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူမျိုးရေးအတွက်ဦးစားပေးဆောင်ရွက်ရမယ့်နိုင်ငံဖြစ်ကြောင်းသမ္မတထရန့်နဲ့အတိုက်ခံကောင်းဆောင်ဟောင်ကွိုက်ဒိုတို့နှစ်ဦးမတွေ့ဆုံခင်အမေရိကန်အရာရှိတွေကသတင်းတောက်တွေကိုပြောခဲ့ပါတယ်။တိုက်ခံကောင်းဆောင်ဟောင်ကွိုက်ဒိုဟာအင်္ဂါနေ့ညကသမ္မတထရန့်နိုင်ငံတော်အခြေပြမင်းကွန်းပြောကြားတဲ့အခမ်းအနားကိုလည်းအထူးဧည့်သည်တော်အဖြစ်နဲ့တက်ရောက်ခဲ့ပါတယ်။ဗင်နီဇွဲလားမှာသမ္မတမာဒူရိုပြောကြားရေးလှုပ်ရှားမှုတွေမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီဆောင်ရွက်မှုတွေအချိန်ပြန်ရလာရေးကြိုးပမ်းဆောင်ရွက်မှုတစ်စိတ်တစ်ဒေသအဖြစ်နဲ့ဟောင်ကွိုက်ဒိုဟာဥရောပနိုင်ငံတွေနဲ့ကနေဒါတို့ကိုတွားရောက်ပြီးမှအမေရိကန်ကိုရောက်လာတာဖြစ်ပါတယ
်။ VOA အမေရိကန်တမန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933ကလိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနေ့ကင်းတဲ့နေ့ကိုဆက်လက်ကြီးညာနေပါတယ်။လက်နက်ကန်ပြည်ပတ်ကြီးကြုံနေရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တွေမှာအင်တာနက်ဆက်သွယ်မှုတွေနောက်ကျရင်ဖြစ်တော့တဲ့အပေါ်စိုးရိမ်ကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖော်တခုပြတဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ရခိုင်လက်နက်ကန်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေချိန်မှာဆက်သွယ်မှုတွေကိုဖျက်ဆီးလိုက်တာဟာအရသာတွေအတွက်အန္တရာယ်ရှိတဲ့အကြောင်းလဲအရှာလူအာရှရေးရဲ့လက်တော်ညီချဲရေးမှုဖေရိုဘတ်ဆန်ကပြောဆိုလိုက်တာပါ။လက်နက်ကန်ပြည်ပခတိကြောင့်လက်တလုံးမှာအရသာ 36,000 လောက်ဥယျာဉ်စုခေါ်တပင်းနေကြပြီးဆက်သွယ်မှုဖျက်ဆီးတာဟာအကူအညီလိုအပ်နေသူတွေအတွက်ကဲကဲဖြစ်စေလို့လိုအပ်နေသူတွေကိုအကူအညီပေးမဲ့စာနာမှုအကူအညီပေးအေဂျင်စီတွေအကြီးအကျယ်အခက်တွေ့နိုင်တယ်လို့လည်းသတိပေးထားပါရယ်။လက်နက်ကင်တင်းမာမှုတွေကြီးထွားလာရကခိုင်မြင်နေတဲ့ကဲ့ရဲ့ရှိနေတဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာလူငယ်ရေးအကြောင်းပြချက်နဲ့အာဏာပိုင်တွေကအင်တာနက်ဆက်သွယ်မှုတွေကို2019ဇွန်လကစပိတ်ပင်ခဲ့တာပါ။အွန်လိုင်းဆက်သွယ်မှုတွေသတင်းချက်လက်ရယူမှုတွေကိုအစိုးရတွေကပိတ်ပင်တားမြစ်တာတွေကိုကုလသမဂ္ဂလူခွင့်ရေးကောင်စီကပြစ်တင်ရှုတ်ချက်ထားပြီးနိုင်ငံတကာလူခွင့်ရေးကြီးညာစာတမ်းအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုအကာအကွယ်ပေးဖို့တောင်းဆိုထားကြောင်းလည်း HRW ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတွင်လည်းရခိုင်ပြည်နယ်ကအန္တရာယ်နဲ့ရင်ဆိုင်နေရတဲ့လူများပြားမိခိုအားထားနေရတဲ့အင်တာနက်ဆက်သွယ်မှုတွေကိုအမြန်ဆုံးပြန်ဖွင့်ပေးဖို့လည်း HRW ကတိုက်တွန်းထားပါတယ်။
တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့24နာရီအတွင်းအများဆုံးဖြစ်ပေါ်ခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပြီးဒီဗိုင်းရပ်စ်ကိုလက်ရှိတဲ့ပို့ပြီးတော့ကူးစက်ပြန့်နှံ့တာကိုဟန်တားနိုင်ရတဲ့အတွက် WHO အနေနဲ့အမေရိကန်ဒေါ်လာ685သန်းလိုအပ်တယ်လို့ပြောပါတယ်။ဟောင်ကောင်နဲ့ဖိလစ်ပိုင်တို့မှာတဦးစီသေဆုံးတာအပါအဝင်အခုအချိန်ထိသေဆုံးသူစုစုပေါင်း549ဦးရှိလာပြီဖြစ်ပါတယ်။ တရုတ်နိုင်ငံအတွင်းမှာဗိုင်းရပ်စ်ကူးစက်နေသူ2950ရှိနေပြီးကျန်24နိုင်ငံမှာကူးစက်နေသူကတော့192ဦးရှိတယ်လို့ WHO ညွှန်ကြားရေးမှူးတက်ဒရိုအဒနုံဂေဘရီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပို့ထုနေကပြောပါတယ်ဒီကိန်းဂဏန်းတွေကိုကြီးကြီးအပြင်ဒီဗိုင်းရပ်စ်ကျေပြန့်စွာကူးစက်မဲ့အရေးကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဟန်တားဖို့အခြေရှိသေးတယ်လို့လည်း WHO အကြီးအကဲကပြောပါတယ
် The relatively small number of cases outside China gives us a window of opportunity
ပြောနိုင်ငံပြပမှာဗိုင်းရပ်စ်ကူးစက်နေသူအရေးအတွက်နေနေခြင်းကဒီရောဂါတကမ္ဘာလုံးကိုကျကျပြန့်ပြန့်ပြန့်နှံ့လာရေးကိုဟန်တားနိုင်မဲ့အခွင့်အလမ်းဖြစ်ပါတယ်ကျွန်တော်တို့အဓိကစိုးရိမ်တဲ့အချက်ကကျန်းမာရေးဆောင်ရှားမှုစနစ်အားနည်းပြီးဗိုင်းရပ်စ်ပိုးကိုစမ်းသပ်နိုင်စွမ်းမရှိတဲ့နိုင်ငံတွေကိုကူးစက်သွားမယ်အရေးပါအဲ့လိုနိုင်ငံတွေရှိတယ်ကျွန်တော်တို့လုံဆောင်မှုတွေလည်းအောင်မြင်မှာမဟုတ်ပါဘူ
းကျန်းမာရေးဆောင်ရှားမှုစနစ်အားနည်းတဲ့နိုင်ငံတွေမှာကြိုတင်ကာကွယ်ရေးစမ်းသပ်စစ်ဆေးနိုင်ရေးတွေဆောင်ရွက်ဖို့ WHO အနေနဲ့အမေရိကန်ဒေါ်လာ695သန်းလိုအပ်ကြောင်းအဲ့ဒီဆောင်ရွက်မဲ့ကာလဟာ3လကြာမြင့်မှာဖြစ်ကြောင်းလည်း WHO အကြီးအကဲကပြောပါတယ်
ရရှိနိုင်ငံရဲ့နျူကလ িয়ার နဲ့ရေဆွေးနွေးမှုတွေမှာတရုတ်နိုင်ငံမှာပူးပေါင်းပါဝင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလူညွန့်အချက်မီပုဂ္ဂိုလ်ကတိုက်တွန်းလိုက်ပါတယ်ဆွေးနွေးမှုတွေမှာအမေရိကန်နဲ့ရုရှားသာမကတရုတ်နိုင်ငံလည်းပါဝင်သင့်တယ်လို့ယုံကြည်ထားတဲ့အကြောင်းအမျိုးသားလူညွန့်အချက်မီရောဘတ်အိုဘရိုင်းကပြောဆိုလိုက်တာပါနျူကလ িয়ার နဲ့တရုတ်ချင်းချောက်မှုတွေကိုရှင်းချနိုင်ရေးအမေရိကန်ဆိုတာတောင်းရှိသူတွေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုသွားရောက်မှာဖြစ်တဲ့အကြောင်းလည်းနိုင်ငံတကာကတန်တမန်50လောက်နဲ့တွေ့ဆုံညီမှာပြောဆိုခဲ့ပါတယ်လက်နက်ဖြတ်သိမ်းရေးအတွက်အမေရိကန်ကတနင်္ဂနွေချင်းဆွေးနွေးနေတဲ့ခေတ်ကုံပြီးဖြစ်တဲ့အကြောင်းလည်းသမ္မတထရန့်ရဲ့နိုင်ငံခြားရေးရာမူဝါဒကိုအလေးထားပြောကြားသွားတာပါနျူကလ িয়ার နဲ့ရှင်းချရေးစာချုပ်စစ်တရရေးဆွေးနွေးမှုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးခဲ့ကြောင်းပြီးခဲ့တဲ့နှစ်ထဲမှာပဲသမ္မတထရန့်ကလည်းပြောဆိုထားပြီးတရုတ်နိုင်ငံလည်းပါဝင်မှုညွှန်လင်းကြောင်းလည်းပြောဆိုထားပေမဲ့တရုတ်နိုင်ငံဘက်ကတော့ပါဝင်မှုအခုချိန်ထိလက်မခံသေးပါဘူး
တူရကီနိုင်ငံရှေ့ပိုင်းမှာတောင်ပေါ်ကနေထူတွေနှစ်ကြိမ်ပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ38ဦးသေဆုံးသွားကြောင်းအာနာဘိုင်းကဗုဒ္ဓနေမှာပြောပါတယ်တည်ဆုံသူအများစုဟာပထမအကြိမ်တောင်ပေါ်နှင်းတုပြိုကျလို့ကုညီကယ်ဆယ်ရေးလုပ်နေစဉ်ဒုတိယအကြိမ်ပြိုကျတဲ့နှင်းနေပြိမိတည်ဆုံသွားတာလို့ဆိုပါတယ်ပထမအကြိမ်နှင်းတုပြိုကျတော့ကပျောက်ဆုံးနေသူနှူးကိုကယ်ဆယ်ရေးအဖွဲ့တွေကလိုက်လံရှာဖွေနေစဉ်ဒုတိယအကြိမ်ပြိုကျတဲ့တောင်ပေါ်ကနှင်းတုပြိမိပြီးလူ33ဦးတည်ဆုံခဲ့တယ်လို့ဆိုပါတယ်အဲ့ဒီနှင်းတုပြိုကျမှုတွေကြောင့်အနည်းဆုံးလူ85ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း900ကိုအခင်းဖြစ်တဲ့နေရာကိုဆေးလွတ်ထားကြောင်းတူရကီကျမ်းမာရေးဝန်ကြီးကပြောပါတယ်တူရကီနိုင်ငံအရှေ့ပိုင်းဗန်ခိုင်တွင်းကဖာချက်ဆာရီမြို့မှာဒါဇင်နဲ့ချီတဲ့နှင်းနေရုတွေအောက်မှာပြင့်မိနေတဲ့မော်တော်ယာဉ်တွေကိုကော်ပြားနဲ့တုထုတ်နေတဲ့ပုံတွေကိုလည်းရုပ်မြင်သံကြားတွေမှာပြသနေပါတယ
်တည်နေကိုကိုအောင်တွင်ဦးနဲ့ကိုစော်ဝင်းနိုင်တို့ကတင်ဆက်ခဲ့တာပါကြာတာပတိနေနေနဲ့ခင်ဗျွေးမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာမြို့ကြီးတော်တော်များများမှာဆိုရင်အသွားအလာတွေတားမြစ်ထားပြီးစီးပွားရေးလုပ်ငန်းတွေလည်းပိတ်ထားရတဲ့အတွက်ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်လာမှာစိုးရိမ်နေရပါတယ်တရုတ်နိုင်ငံထဲမှာလုပ်ငန်းတွေရပ်ဆိုင်းနေုံသာမကပြည်ပမှာပါရိုက်ခတ်လာနေရမှာတောင်ကိုရီးယားနိုင်ငံ Hyundai ကားကုမ္ပဏီဟာဆိုရင်လည်းအကြီးဆုံးစက်ရုံတစ်ခုမှာထုတ်လုပ်မှုတွေဆိုင်းထားရမယ့်အကြောင်းအင်္ဂါနေ့ကပဲကြေညာခဲ့တာပါတရုတ်နိုင်ငံမှာသာမကပြည်ပစီးပွားရေးလုပ်ငန်းတွေမှာပါထိခိုက်မဲ့အခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတော့မာရီယာမာဒီလိုရဲ့သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင
်ကိုရိုနာဗိုင်းရပ်စ်မပြတ်နိုင်အောင်တင်းချုပ်ဖို့ကြိုးပမ်းနေရတဲ့တရုတ်နဲ့ဟောင်ကောင်ကလမ်းတွေပေါ်မှာခြောက်ကန့်နေတယ်လို့ဈေးဆိုင်တွေလုပ်ငန်းတွေလည်းပိတ်ထားပါတယ်ဝါရှင်တန်ချီဆိုင် Progress Institution ကသူတည်သူ David Dollar ကတော့ဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးမှာတိတိကျကျရပ်ခတ်နိုင်တယ်လို့ဆိုပါတယ
် You've got areas that produce about 2/3 of China's GDP have already extended their holidays for a couple more weeks.
ဒီနိုင်ငံ GDP ရဲ့3ပုံ2ပုံလောက်ရှိတဲ့ကုန်ထုတ်လုပ်ငန်းတွေကိုနောက်ထပ်တစ်ပတ်3ပတ်လောက်အထိဆက်နားထားရပါတယ်။ရှီကောင်လိုသမားတွေလည်းစေယုံတွေကိုပြန်မလာနိုင်ကြပါဘူး။ဒါကြောင့်လည်း2020ဘဏ္ဍာနှစ်ပထမ3လပတ်အပြင်ဒုတိယ3လပတ်မှာလည်းစီးပွားရေးရတဲ့တိတ်မကောင်းဖို့ကတေချာသလောက်ပါ။
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံမှာသာမကကမ္ဘာစီးပွားရေးမှာပါရိုက်ခတ်နိုင်တယ်လို့လည်းဟောင်ကောင် Geosecurities အမှုဆောင်ရရှိချုပ် Francis Long ကပြောပါတယ
် Maybe the global economic growth will shrink by 0.05%
ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်း 3.5% လောက်ရောက်သွားနိုင်ပါတယ်
တရုတ်ဆိုတာတာဝန်ရှိသူတွေကတော့ခီးသွားလုပ်ငန်းပါဝင်စီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုတွေရှိနေတာကိုအတိအမှတ်ပြုပြောဆိုထားပါတယ်။ဒါပေမဲ့လည်းရက်ကတ်မှုတွေကရေတိုကာလသာဖြစ်မယ်လို့လည်းအမျိုးသားဖွံ့ဖြိုးရေးနဲ့ပြည်ထောင်လေးကော်မရှင်လက်ထောက်ညွှန်ကြားရေးမှူးလျံဝေလျံကပြောပါတယ်
။疫情对经济影响的大小取决于疫情防控的进展和成效。
စီးပွားရေးရက်ကတ်မှုတွေဟာကူးစက်မှုတားဆီးရေးနဲ့ထိန်းချုပ်ရေးမှာတူတက်မှုတွေနဲ့ရလဒ်တွေအပေါ်အဓိကမူတည်နေပါတယ်။ဒါပေမဲ့လည်းကျွန်တော်အလေးထားပြောချင်တာကတော့ရိုက်ခတ်မှုတွေဟာယာယီပဲဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံရဲ့စီးပွားရေးအခြေခံတွေမှာအပြောင်းအလဲမဖြစ်နိုင်ပါဘူး
။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာဟူပေပြည်နယ်က Strawberry Champion လီစင်မင်းတို့လိုလုပ်ငန်းရှင်တွေကတော့စီးပွားရေးမှာရိုက်ခတ်မှုတွေတိတိကျကျခံစားနေရတာပါ
။ဒါကခင်ဗျ不好嘛。這肯定是有点沮丧嘛。
စိတ်တော့ကြာမိပါတယ်။ဒါပေမဲ့လည်းအခုကြုံနေရတဲ့ကူးစက်မှုကလူတွေဖန်တီးတာမဟုတ်တဲ့အတွက်ကျွန်တော်တို့လည်းဘာမှတက်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူး
။တရုတ်နိုင်ငံမှာမကောင်းပါလဲ။လောင်စာယုံတွေကိုသတင်းတစ်ပတ်ကြာပြိမဲ့ကြောင်းအင်္ဂါနေ့ကပဲကြေညာထားတာပါ။တရုတ်နိုင်ငံကငွေချေးတက်နိုင်သူတွေနဲ့ပြည်နယ်လေးရှိတဲ့မကောင်းကလောင်စာယုံတွေကိုပိတ်ထားဖို့မကြေညာခင်မှာကလေးကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူသူမရှိတဲ့လောက်ဖြစ်နေကြတာပါခင်ဗျာ
။ကျေးဇူးပါရှင်။ကိုအောင်လွင်ဦးကတင်ပြသွားတာပါ။ဒီတည်င်းနဲ့တစ်ဆက်တည်းပဲလူတို့ကျန်းမာရေးဆိုင်ရာဌာနကတာဝန်ရှိသူတွေကနေကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကာကွယ်ရေးနဲ့ပတ်သက်ပြီးအလုံများနေချိန်မှာပဲအမေရိကန်ကတရုတ်နယ်ပါတချို့ကြားမှာစိုးရိမ်ပူပန်မှုတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြခြင်းပါတယ်ဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဖျားနာမှာကိုစိုးရိမ်ရတဲ့အကြောက်တရားကနေတရုတ်နယ်ပါတွေကပါကြောင်ရွံ့တဲ့အဖြစ်ကိုပြောင်းလဲသွားမှာကိုအမေရိကန်ကတရုတ်နယ်ပါတွေစိုးရိမ်နေကြပါတယ်ဆန်ဖရန်စစ္စကိုကမီရှယ်ကွင်းရဲ့တင်ပေးပို့ချက်ကိုကိုရဲမင်းထွန်းကဆက်ပြီးပြောပြမှာပါရှင်
American နိုင်ငံနောက်ဖက်ကန်ကဆန်ဖရန်စစ္စကိုမြို့မှာတရုတ်နှစ်သစ်ကူဇလိထုံးစံနဲ့အနီးလျောင်းတရုတ်နဂါးနဲ့ချင်းတိအကအဖွဲ့ဟာစိုက်ကနာတွေနဲ့စီးပွားရေးရက်ကွက်တွေကိုသွားပြီးနှစ်သစ်အတွက်ကောင်းချီးပေးနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတွင်းနဲ့နိုင်ငံပြပခီးသွားလာတွေ့တဲ့ပိတ်ပင်ထားပေမဲ့လည်းဒီချိန်ရတကယ်တော့တရုတ်နှစ်သစ်ကူကာလပြည့်စုံစရာအချိန်ပါ။လျောင်းတရုတ်နဂါးအဖွဲ့ကကယ်ဗန်ကဆန်ဖရန်စစ္စကိုကအခြေအနေကိုအခုလိုပြောပါတယ်။
For us we haven't been really impacted by it. I noticed some people have taken precautions but for the most part
ကျွန်တော်တို့တော့ဒီမှာထူးထူးခြားခြားသက်ရောက်မှုတွေမရှိသေးပါဘူး။တချို့ကတော့ကြိုတင်အကာအကွယ်တွေဘာတွေလုပ်နေကြတာတွေ့မိပါတယ်။ဒီဥတန်းတစ်ခုလုံးအနေနဲ့ကတော့ဒီယောဂနဲ့ပတ်သက်ပြီးသိပြီးတော့အရင်ကြီးပုံမပေါ်ပါဘူး
။ဒါပေမဲ့လူမှုမီဒီယာတွေပေါ်ကတတိမတချို့နဲ့အာရှတွေဘွားတွေအပေါ်ပြောဆိုရေးသားမှုတွေအပေါ်မှာတော့စိုးရိမ်စိတ်တွေရှိနေကြပါတယ်။ဒါကတရုတ်နယ်ပေါ်အမေရိကန်တွေအနေနဲ့အရင်ကလည်းကြုံဖူးပြတာကိစ္စပါဆန်ဖရန်စစ္စကိုတရုတ်ယဉ်ကျေးမှုစင်တာကဝိုင်လျောင်းကအခုလိုပြောပါတယ
် We're seeing a lot of very viral materials whether that you know those are videos or memes or jokes
လူမှုကွန်ရက်မီဒီယာတွေမှာတင်ထားတာတွေအတော်လေးပြန့်နှံ့နေတာကိုတွေ့ရပါတယ်ဗီဒီယိုတွေလိုယဉ်ကျေးမှုကိုလှောင်ပြောင်တာတွေလိုနဲ့ဟာသတွေလိုမျိုးတွေပေါ့1800ဒီနေ့အလဲပိုင်းနှစ်တွေတုန်းကကျမတို့တရုတ်တွေရွှေပြောင်းအခြေချကလေးကကျမတို့ကိုပုံသေးကားချက်မြင်နေတာတွေအခုထိဆက်ပြီးရှိနေသေးတယ်လို့ထင်မိပါတယ်
။ဒီလိုလှောင်စရာတွေဟာတာတွေကရီမောစရာတွေဖြစ်ကောင်းဖြစ်ပေမဲ့ဒါတွေကတရုတ်ွယ်ဘွားတွေတည်းမကဘူးအရှနွယ်ဘွားအလုံးကိုပါနှိမ့်ချခံရတဲ့စိတ်ဝေဒနာခံစားရစေတယ်လို့ဆိုပါတယ်။ဝင်လျောင်းကပဲအခုလိုဆက်ပြောပါတယ
် There is a tendency in our country's history to enact very
လူလူနဲ့ဆိုင်တဲ့ကျန်းမာရေးကိစ္စတွေပြီးတော့ဘေးရန်ကင်းငင်သွားလာနေထိုင်ရေးကိစ္စတွေနဲ့ပတ်သက်လာရင်ကျမတို့နိုင်ငံမှာလူမျိုးရေးခွဲခြားလိုဟန်ရှိသလိုလူမျိုးခြားကိုယွန့်ကျောက်လိုဟန်လည်းရှိပါတယ်ကျမတို့တရုတ်နယ်ပါလူအဖွဲ့အစည်းအတွက်ကတော့တစ်ဖက်လူကိုရံမလို့ပဲနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ဆိုတဲ့သိမ်းမွေးတဲ့အစီတခုထားထားရပါတယ်
။မကြသေးခင်ကဘာကလေးကယ်လီဖိုးနီးယားတက္ကသိုလ်ကတင်တဲ့အင်တာနက်ပို့စ်တစ်ခုမှာတော့အာရှလွယ်ပွားတွေအပေါ်လူမျိုးခြားကြောက်ရွံ့တဲ့စိတ်ဟာပုံမှန်သဘာဝပါပဲလို့ပါရှိခဲ့ပါတယ်။ဒါပေမဲ့ချက်ချင်းဆိုသလိုပဲအဲ့ဒီပို့စ်ကိုတက္ကသိုလ်ကဖြုတ်ချခဲ့ပြီးတောင်းပန်ခဲ့ပါတယ်။တရုတ်လွယ်ပွားတော်တော်များများကတော့ဒီပို့စ်ကြောင့်တော်တော်လေးစိတ်မချမ်းသာဖြစ်သွားခဲ့ရပါတယ်။ Chinese for Affirmative Action အဖွဲ့ကဟောင်းမေးကအခုလိုပြောပါတယ
် We urge everybody to maintain a perspective that this is a public health issue
ကုသယောဂဟာလူတို့ကျန်းမာရေးကိစ္စဖြစ်တယ်ဆိုတဲ့အမြင်ရှိဖို့ကျွန်မတိုက်တွန်းချင်ပါတယ်ဒါကိုတစ်စက္ကန့်ရှာတယ်လို့မလုပ်ကြဘူးနဲ့ရောထွေးပြီးမမြင်မိကြဘူးလေတိုက်တွန်းပါတယ်
ဒါဟာဘယ်သူကဘယ်သူကိုပြစ်မှတ်ထားတယ်ဆိုတာထက်အကြောက်တရားကလာတာဖြစ်လို့သိအနေရများတယ်လို့လဲဆန်ဖရန်စစ္စကိုတရုတ်ယဉ်ကျေးမှုစင်တာကဝိုင်လျန်ကပြောပါတယ်လောလောဆယ်တော့အဲ့ဒီအကြောက်တရားတွေဟာဟိုးဝေးဝေးမှပဲရှိနေသေးပုံရပါတယ်တရုတ်ရွယ်ဘွားတွေနာမစနေနေမှာစီတန်းလှည့်လည်ပြီးတစ်တကူပွဲကျင်းပကြတဲ့အခါမှာတော့လူတွေထောင်ချီပြီးပါဝင်ဆင်နွှဲကြလိုက်တယ်လို့ညွှန်လို့ပြကြပါတယ်ခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါအခုတော့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ
်ချင်းပြည်နယ်ဘလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ပြင်မြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေထပ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တစ်ခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလားအခုလို့အင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေအကျိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-232-382-999လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က voa burmese news ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။ကုချောချောသိစီစဉ်တင်ဆက်မဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အမေရိကန်ပြည်ထောင်စုအတွင်းလူကုန်ကူးမှုအရေးကိစ္စအပေါ်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကပြန်ပြီးအားထက်ဆောင်ရွက်လာပါတယ်လူကုန်ကူးခံရသူများအကာအကွယ်ပေးရေးဆိုင်ရာအဥပဒေ220ပြည့်အထိမ်းအမှတ်ဖြစ်တဲ့လူကုန်ကူးသူတွေကိုတရားစီရင်နိုင်ရေးနဲ့လူကုန်ကူးခံရသူတွေကိုဝန်ဆောင်မှုတွေပံ့ပိုးပေးရေးပိုးပြီးအားကောင်းခိုင်မာစေမယ့်ဆောင်ရွက်ချက်တွေကိုအင်ဖြူတော်ကကြေညာခဲ့ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက်အာဒီတာဒူနယ်လာရီကအင်ဖြူတော်ကနေတည်င်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်
။အမေရိကန်ပြည်ထောင်စုအစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာပိုပြီးတက်တက်ကြွကြွဆောင်ရွက်နိုင်မယ့်ညွှန်ကြားချက်တရက်ကိုသမ္မတဒေါ်နယ်ထရန့်ကတောက်ချနေမှာလက်မှတ်ရေးထိုးလိုက်ပါတယ်
။ I've also prioritized increasing funding for anti-trafficking efforts in my
2021ခုနှစ်အသုံးစရမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အသုံးစရကိုအလေးပေးတိုးမြှင့်ထားပြီးတရားရေးဌာနအနေနဲ့တရားစွဲဆိုရေးလုပ်ငန်းတွေအတွက်ဒေါ်လာတန်း80ခွဲဝေသတ်မှတ်ထားပါတယ်။ဒီနေ့နဲ့ဒေသန္တရဆိုင်ရာဆောင်ရွက်ချက်တွေကိုပံ့ပိုးရေးအတွက်ဒေါ်လာ123သန်းသုံးစွမ်းပါပါ။အ
င်ဂျီရောပြည်ရင်းမူဝါဒဆိုင်ရာအဖွဲ့ရာထူးသက်ဟာဆိုရင်လူဝန်ကူးမှုတိုက်ဖျက်ရေးမှာပြည်ထောင်စုအဆင့်ဆောင်ရွက်ချက်တွေကိုအဓိကထားမှာဖြစ်ပါလေ။ဒီကိစ္စကိုနိုင်ငံတကာအဆင့်ပါဆောင်ရွက်ဖို့လေအစိုးရအဖွဲ့ကကတိပြုထားတာပါ။သမရထွန်းကအခုလိုပြောပါတယ်
။ We enacted bills to fight sex trafficking.
လင်ကုန်ကူးမှုတိုက်ဖျက်ရေး၊ဒေဒန်သိမ်းတဲ့သူတွေကိုတိုးမြှင့်ထောက်ပံ့ရေး၊နောက်တခြားနိုင်ငံတွေအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမှာတာဝန်ကြီးရလားဆိုတော့ကိုဆုံးဖြတ်တဲ့အစဉ်အတန်းသတ်မှတ်ချက်တွေကိုတိုးမြှင့်တဲ့ဥပဒေတပ်ထမ်းချက်တွေကိုဆောင်ရွက်နေပါတယ
်။သမရထွန်းအစိုးရကရွှေပြောင်းဝင်ရောက်လာသူတွေထဲကလူကုန်ကူးခံရသူတွေအရေးကိုလစ်လျူရှုထားတယ်လို့ဝေဖန်ပြီးလူခွင့်ရေးအဖွဲ့တချို့ကအင်ဂျီရောမာတောက်ချန်နီကလုပ်တဲ့လူကုန်ကူးမှုဆိုင်ရာညီလာခံကိုတပိတ်မှောက်ပါတယ်။သမရထရက်ရဲ့လွှင့်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေဟာဆိုရင်လူကုန်ကူးခံရသူတွေရောနောက်ပြီးခဲ့တဲ့ဆယ်စုနှစ်တခုကြာကြာကျင့်သုံးလာတဲ့ခက်ခက်ခဲခဲကြိုးပမ်းကြရပြီးလွှတ်တော်ကအတည်ပြုထားတဲ့လူကုန်ကူးခံရသူများအကာအကွယ်ပေးရေးကိုပါရုပ်ရော်သွားစေမယ်လို့ Refugee International ကကြေညာချက်မှာပြောဆိုထားပါတယ်။သမရထွန်းကတော့လွင်မှုကြီးချက်ရင်မူဝါဒတွေပိုပြီးပြင်းကျပ်ဆောင်ရွက်ဖို့တိုက်တွန်းချက်မှာဆိုရင်သူ့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေနဲ့ပါချိတ်ဆက်ထားတာပါ။တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေဟာအမျိုးသမီးတွေနဲ့ကလေးတွေအပေါ်ခေါင်းပုံဖြတ်အမျက်ထုတ်တယ်ပြန်ပေးဆွဲမှုတွေကိုကျူးလွန်တယ်လို့သမရထရန့်ကပြောဆိုထားတာပါခေတ်စ်ကျွံပြုတ်မှုလို့ခေါ်တဲ့လူကုန်ကူးမှုဟာဆိုရင်ကမ္ဘာတစ်လောမှာစွရိမ်ပွဲလို့ခွင့်ကြီးချိုးဖောက်မှုကြီးဖြစ်ပါတယ်နိုင်ငံတကာအလုံသမားဖွဲ့ကြီး ILO ရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းတွေအရကမ္ဘာတစ်လောကလူပေါင်း24.6သန်းဟာဆိုရင်အာတမခိုင်းစေခရရသူတွေဒါမှမဟုတ်လေလိန်ကုန်ကူးခံရသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်
လူကုန်ကူးခံရသူတွေအရေးလှုပ်ရှားဆောင်ရွက်သူကက်ထရီနာရိုဇန်ဘဲလ်ကအခုလိုပြောပါတယ်
There are vulnerable populations of children and young
ကဘာကျလောမှာလူကုန်ကူးသူတွေပြစ်မှတ်ထားခံရတဲ့တားကောင်ဖြစ်ရတဲ့ကလေးငယ်တွေငယ်ရွယ်တဲ့အမျိုးသားတွေနဲ့အမျိုးသမီးတွေပါဝင်တဲ့တိတ်ပြီးအကာအကွယ်မဲ့နေတဲ့လူဦးရေတရရှိနေပါတယ်လို့ပြောဆိုသွားတာပါကက်ထရီနာရိုဇန်ဘက်က73နှစ်သမီးအရွယ်မှာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တွင်လူကုန်ကူးခံခဲ့ရဘူးသူဖြစ်ပြီးအခုသမားရဲ့ဆံရွက်ချက်တစ်တွေကိုတော့သူကကြိုးဆိုပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးကိုပို့ပြီးတော့ဆောင်ရွက်နိုင်မဲ့အသိပညာပေးရေးတိုးမြှင့်ဆောင်ရွက်နိုင်မဲ့အခွင့်အရေးအဖြစ်ရှုမြင်ပါတယ်ဒါပေမဲ့လည်းဆုံးဖြတ်ချက်ချတဲ့နေရာမှာလူကုန်ကူးခံခဲ့ရဘူးသူတွေအဓိကကဏ္ဍကပါဝင်ခွင့်မရတဲ့အပေါ်မှာတော့စိုးရိမ်တယ်လို့ပြောပါတယ်
I would like to see more survivor voices
ဒုက္ခခံစားခဲ့ရသူတွေပြည်ထောင်စုအဆင့်ဌာနကြီးတွေမှာပို့ပြီးပြောဆိုလုပ်ကင်ခွင့်ပါဝင်ခွင့်ရလိုပါတယ်ကျမတို့အနေနဲ့လည်းပါဝင်လှုပ်ဆောင်နိုင်ရမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါနောက်6လအတွင်းမှာတော့လူကုန်ကူးမှုတိုက်ဖျက်ရေးအစီအစဉ်တွေမှာပါဝင်ပတ်သက်ကြတဲ့ပြည်ထောင်စုအဆင့်ဌာနကြီးတွေအနေနဲ့တမရရဲ့ညွှန်ကြားချက်မှာပါတဲ့အစီအစဉ်တွေကိုဘလို့အကောင့်ထဲဖွင့်ကြမလဲဆိုတော့ခိုင်မာတဲ့အဆိုပြုချက်တွေကိုတင်ပြကြရမှာဖြစ်ပါတယ်
မတင်ကြီးထိုက်ပါရှင်မကြခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့ NLD နဲ့တိုင်းရင်းသားပြည်ထနာပြည်လဲရေးဘာတွေလှုပ်ဆောင်တင်တယ်လဲဆိုတဲ့အကြောင်းဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်ဤတန့်စင်ကနေကောက်နှုတ်တင်ပြမှာပါ
မကြတဲ့ဤလုံကဖြစ်ပွားခဲ့တဲ့အငင်းပွားမှုအစ်စ်ကမြန်မာစစ်တပ်နဲ့အရဲသားအစိုးရကြားမှာအပြိုင်ဖြစ်နေတဲ့စစ်ဆင်သဘောတရားကိုထောက်ပြတယ်လို့ဖြစ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ Prahant Bagamisawan ရေးသားထားတဲ့ဆောင်းပါးကို The Diplomat.com မှာဖတ်ရပါတယ်။ပြီးခဲ့တဲ့လတည်းမှာရန်ကုန်မြို့မှာကျင်းပခဲ့တဲ့ဘာသာပေါင်းစုံစုစည်းတဲ့ပွဲမှာရဲတွေကိုစစ်တပ်ကထိန်းချုပ်ထားတဲ့ဆိုတဲ့သဘောမျိုးနဲ့ယဉ်ကျေးမှုနဲ့ဘာသာရေးဝန်ကြီးဦးအောင်ကိုကပြောဆိုခဲ့တဲ့အပေါ်မှာအစိုးရအနေနဲ့အရေးယူပေးဖို့တက်မတော်ပြောခွင့်ရကတောင်းဆိုထားတဲ့ကိစ္စကိုကိုကဖော်ပြထားပါတယ်။ဒါကရဲသားအစိုးရနဲ့စစ်တပ်ကြားမှာဆက်ဆံရေးကိုပေါ်လွင်စေတယ်လို့ဆိုပါတယ်။တိုင်းပြည်ကိုအုပ်ချုပ်နေတာက NLD အရဲသားအစိုးရဆိုပေမဲ့လေမြန်မာစစ်တပ်မှာကကာကွယ်ရေးနှင်ဆက်ရေးရနဲ့ပြည်တွင်းရေးလိုကဏ္ဍမျိုးတွေမှာကြီးမားတဲ့နိုင်ငံရေးဩဇာလွှမ်းမိုးနေသေးတာကိုထောက်ပြထားပါတယ်။2020ရွေးကောက်ပွဲအကြိုကာလမှာအရဲဖက်စစ်ဖက်ဆက်ဆံရေးအပေါ်မှာအာရုံစိုက်ပြီးတော့စောင့်ကြည့်တင်ပြီးတော့မြန်မာပြည်တွင်းကြီးနဲ့နိုင်ငံခြားရေးမူဝါဒတွေပေါ်မှာလည်းဆက်ရောက်မှုလည်းရှိလာနိုင်တယ်လို့ယူဆထားတာကိုဖော်ရပါတယ်ရှင်။မြန်မာနိုင်ငံမြောက်ပိုင်းဝေးလံဆောင်ဖြားတဲ့ဒေသမှာတရုတ်ကအရေးပါတဲ့ဆွေကောင်းစင်နဲ့ Lindsay Stubbs ယူဆထားတဲ့ဆောင်းပါးကိုတော့ asia.nikkei.com မှာဖတ်ရပါတယ်။မြန်မာနိုင်ငံမြောက်ပိုင်း AR မြစ်ပေါ်ကကတားမျိုးဟာတရုတ်ရဲ့ကဗလန်စီမံကိန်းကြောင့်အကျိုးအမြတ်ခံစားရဖို့မျှော်လင့်နေတယ်လို့ဆိုပါတယ်။1984နဲ့ Animal Farm တို့လိုဝတ္ထုတွေရေးခဲ့တဲ့ကဘာကျော်စာရေးဆရာကြီး George Orwell ရဲ့1934ခုနှစ်တုန်းကထုတ်ဝေခဲ့တဲ့ Burmese Day ဆိုတဲ့ဝတ္ထုကကတားမျိုးမှာစိုက်အိမ်တည်ပြီးတော့ရေးသားထားတာပါ။အခုချိန်မှာလူဦးရေ 28,000 လောက်ရှိတဲ့ကတားမျိုးမှာကိုလိုနီခေတ်အငွေ့သက်တွေကိုမြင်ရစေလို့ဆိုပါတယ်။တရုတ်ရဲ့အကူအညီနဲ့အမြင့်ထားလန်ဆက်သွယ်ရေးတိုးတက်ရင်တော့နိုင်ငံတကာကုန်သွယ်ရေးစီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့မျှော်လင့်နေကြတယ်လို့လည်းဆိုပါတယ်။ဒေါ်လာ6ဘီလီယံဘိုကုန်ကြခံထားတဲ့မူဆယ်မန္တလေးမြေထားလန်းကယူနန်ပြည်နယ်နဲ့ကြောက်ဖြူစိတ်ကန်းရန်ကုန်မြို့တို့ကြားမှာချိတ်ဆက်ပြီးမှဖြစ်ပေမဲ့ကတားမျိုးနယ်တို့ချိတ်ဆက်ပြီးမှစီစဉ်တော့မပါဝင်ပါဘူး။တချင်ကကတားဗမော်ရထားလန်းဖောက်ခဲ့ပေမဲ့တိုင်းနယ်လက်နက်ကိုင်တွေဖြစ်ကြတဲ့ကချင်လွတ်မြောက်ရေးတပ် KIA ရခိုင်လက်နက်ကိုင်တပ် AA တို့နဲ့မြန်မာစစ်တပ်ကြားမှာစစ်ပွဲတွေဖြစ်ခဲ့တာကြောင့်ရထားလန်းမဖောက်ဖြစ်ခဲ့ပါဘူး။ကတားမျိုးစီဝါရေးတိုးတက်ရေးအတွက်တရုတ်ကသာအားကိုးရတော့မယ့်အခြေအနေဖြစ်နေဆိုပြီးတော့ဆောင်းပါးရှင်ကရေးထားတာကိုဖတ်ရပါတယ်ရှင်။
မဲ့ဤတန်ဆင်တင်ဆက်သွားတာပါအခုနားဆင်ကြရတဲ့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်ဒီမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ line to meter 32 kHz 933က line to meter 40 kHz 9483ည line to meter 48 kHz 6153ည line လက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်အနေနဲ့စေယုံစေကန်းအနေနဲ့ကြည့်ရင်တော့ဒုတိယစေယုံတက်တာအများဆုံးပထမတက်တာအများဆုံးကတက်ရှူလန်ညောင်းဆိုင်ရာယောဂတွေဒုတိယအများဆုံးကဒီ
ဒါကတော့ဒီကလေးငယ်တွေမှာဖြစ်တတ်တဲ့ဝမ်ပြက်ဝမ်ရှော့ယောဂအကြောင်းပညာပေးတင်ပြထားတဲ့လူတို့နဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ကြရအောင်ပါရှင်။မြန်မာနိုင်ငံမှာ2020ပြည့်ရွေးကောက်ပွဲနီးကပ်လာတဲ့အချိန်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအားထုတ်လာတာပါတီခေါင်းဆောင်ကဒီတိုင်းရင်းသားလူထုတွေနဲ့တွေ့ဆုံတာတွေတွေ့လာရပါတယ်။ဒီလှုပ်ရက်တွေဟာအပြောင်းအလဲကိုတကယ်ဖော်ဆောင်နိုင်မဲ့အနှစ်သာရရှိတဲ့လှုပ်ရက်တွေလား။ဒါမှမဟုတ်ရွေးကောက်ပွဲအောင်နိုင်ရေးလှုပ်ရှားမှုတသက်ပဲလား။တီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းမြန်မာနိုင်ငံရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားပါရရှင
်။ဦးရဲထွန်းခင်ဗျာ2020ရွေးကောက်ပွဲနီးလာတဲ့အခါမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးကောက်ပွဲမတိုင်ခင်ကြီးကပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ဖို့ကြိုးစားမှုတွေတွေ့လာရပါတယ်။တိတိသာသာတွေ့လာရတာကတော့ဒါဖွဲ့စည်းပုံကိုပြင်ဖို့ကြိုးပမ်းနေ။နောက်ပြီးတော့ခါတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့လည်းပဲသူတို့ဘက်ကပုံမူပြီးတော့လှုပ်ရှားလာတယ်ဆိုတာတွေ့ရပါတယ်။ဆိုဖွစီဘုံအရင်နဲ့ပတ်သက်တော့ရွေးကောက်ပွဲအတွက်ခါတော်မီလုပ်ပေးခြင်းသာဖြစ်တယ်တကယ်လက်တွေ့မှာပြင်နိုင်မဲ့အလားအလာသိမရှိဘူးလို့ဆိုရတဲ့သဘောမျိုးကျွန်တော်သုံးသပ်မိပါတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဥယျာထွန်းရဲ့သဘောတော့အချင်းယုံလေးပြောလိုက်ပါအောင်ဆရာကျွန်တော်တိုင်းရင်းသားရေးကိုမဆက်ခင်ပါအ
ော်မှန်ပါတယ်ဗျာဒီဖွစီဘုံအခြေခံဥပဒေပြင်ရေးကိုသွတ်တော်ကနေတစ်ဆင့်ကြိုးစားလာတဲ့အခါမှာမူလယုံကြည်ထားတဲ့လမ်းကြောင်းပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်ဘုံအကျိုးစီးပွားတွေနဲ့ပတ်သက်တဲ့ကိစ္စတွေဥပမာအားဖြင့်လက်နက်ကင်ပြည်ပခတ်တွေချုပ်နှိမ်ဖို့ဆိုတဲ့ဟာနဲ့ပတ်သက်ပြီးတိုင်းသားလက်နက်ကင်အဖွဲ့တွေမကြေမနက်ဖြစ်နေတဲ့ဖက်ဒရယ်ပြည်ပြင်ရေးပေါ့အဲ့ဒီဟာနေစမယ်ဆိုတဲ့ဘုံငကိုသဘောတူအဲယူဆထားချက်ပေါ့အဲ့ဒါကတော့ကျွန်တော်ငင်းငိုင်းဆွေးနွေးပွဲတွေကနေတဆင့်ပြင်မယ်ဆိုတဲ့လမ်းကြောင်းကနေတွေ့ဖယ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွတ်တော်လမ်းကြောင်းကနေပြီးတော့ဒီဖုတ်ပုံကြီးတိုက်ကြောင်းလိုက်တာပေါ့နော်ဒီရေပောက်ပွဲလီလာမှာကြောင်းလိုက်တဲ့ဘောပေါ့အဲ့တော့ကြောင်းလိုက်တဲ့အခါမှာလည်းတိုင်းသားတွေလူလာတဲ့ဖက်ဒရယ်ပြည်ပြင်ရေးဥပမာပုံမှန်26ဒီတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ဝင်ကြီးချုပ်တွေကိုတက်ဆိုင်ရာလွတ်တော်တွေကလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ဆိုတဲ့ဟာမျိုးကိုတမင်ခြံထားခဲ့ပြီးတော့ဒီကွေးဒီပုံချေကဥပဒေကိုဒီမိုကရေစီပုံမပြည့်မြင်အောင်ဒီမိုကရေစီနဲ့ကိုက်ညီအောင်ဆိုတဲ့အားတွေကိုကြောင်းပေးပြီးတော့ပြင်ဆင်လာတာကိုကြည့်လို့ရှိရင်ဒါဟာဒီကွေးဒီပုံချေကဥပဒေပြင်ဆင်ရေးအောင်မြင်ဖို့ဆိုတာတဲ့ဒီမိုကရေစီပြည်မြင်ရေးဆိုတာကိုတကယ်သွားကျင်နေပါတယ်တကယ်ပြင်ကျင်ပါတယ်သို့တော်လည်းဒီမထောက်ခံတဲ့နောက်မပြင်ကျင်တဲ့အင်အားစုတွေကြောင့်ဒီလိုဖြစ်ရတာပါဆိုတဲ့ရလမျိုးနဲ့2020ရွေးကောက်ပွဲအတွက်ပရိုပဂန်ဒါလုပ်တယ်လို့ပဲကျွန်တော်တို့အဲ့လိုသုံးသပ်မှာပေါ့လေ
အဲ့တော့ကျွန်တော်တခွန်းပြန်ပြီးမေးပါရစီတချို့ကသူတို့ justify လုပ်မယ်တိုင်းရင်းသားလက်နက်ကင်အင်အားစုတွေနဲ့လွတ်တော်မှတယောက်နေတဲ့လွတ်တော်ကူဆယ်တွေဘယ်သူကတိုင်းရင်းသားတွေကိုမှန်မှန်ကန်ကန်တရားဝင်ကိုစားပြုတယ်လဲဆိုတော့မိကွန်သူတို့မေးလိုက်ရင်ဘယ်လိုဖြစ်မလဲခင်ဗျာကျွန်တော်သူတို့ကပြောမှာပေါ့လွှတ်တော်ကပို့ပြီးတော့တရားဝင်ကိုစားပြုတယ်ဆိုတော့ဒီလူတွေနဲ့နှိပ်ပြီးပြင်တာကပို့ပြီးတော့တရားဥပဒေနဲ့ကိုက်ညီတယ်လို့သူတို့ပြောလာခဲ့ရင်ကျွန်တော်ဘယ်လိုပြောမလဲခင်ဗျာ
အဓိကတော့သူသိစဉ်ရစိုးရလက်ထက်ကလေးကတိုင်းသားတနကိုင်အဖွဲ့အစည်းတွေက2008ကိုလက်မခံမဲနဲ့ဆက်ပြီးတော့တနက်ဆွဲကန်ပါခံနေကြတဲ့ဥစ္စာကိုဒီနိုင်ဖို့အတွက်ငញ្ញရေးဆွေးနွေးပွဲခေါ်တာပေါ့အဲ့တော့ငញ្ញရေးဆွေးနွေးပွဲခေါ်ရင်းနဲ့မှနိုင်ငံရေးစကားဝိုင်းမှာပြောကြဆိုကြတဲ့အခါကျတော့အခု2008ဖွဲ့စည်းပုံကြီးကဖက်ဒရယ်ပုံစံမပေါ်ဘူးဒီမိုကရေစီဖက်ဒရယ်နိုင်ငံကိုသွားမယ်ဆိုရင်ဒီဖွဲ့စည်းပုံနဲ့မရဘူးဆိုတာသိတဲ့အတွက်ကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုလက်နက်ကင်တိုင်းရင်းသားရောလက်နက်မကင်တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရောဒိုလာတဲ့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုတဲ့ရည်ရွယ်ချက်ပေါ့ဗျာအဲ့တော့အပြန်အလှန်အပေးအယူလုပ်ပြီးတော့ဒီဥစ္စာကိုဖြေရှင်းဖို့ဆိုတဲ့လမ်းကြောင်းပါအဲ့တော့ဆိုလိုချင်တာကဘယ်သူကကိုဘူကိုစားပြုနိုင်တယ်လေလို့ပြောရင်တော့တရားဝင်အားဖြင့်တော့လူလူမဲနဲ့လွတ်တော်တဲ့ရောက်လာတဲ့တခြားရာပြည်နယ်တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေကတော့တရားဝင်ကိုစားပြုတာပေါ့သို့တော်ချက်တွေစနစ်လိုချင်တယ်ဆိုတဲ့ရည်ဘူးရရည်ချက်တွေမှာတော့တူညီတဲ့အတွက်ကြောင့်မလို့ဒါကနိုင်ငံရေးဆွေးနွေးပွဲတွေမှာအဲ့ဒီနိုင်ငံရေးပါတီကိုယ်စားလှယ်တွေလည်းပါဝင်ခွင့်ပြုထားတယ်ဆွေးနွေးခွင့်ပြုထားတယ်သို့တော်တကယ်အဆုံးဖြတ်ကတော့အကျင့်ငယ်ဆွေးနွေးမှုနိုင်ရမယ့်ကိစ္စကတော့လက်နက်ကင်ပြိပကဖြစ်နေတဲ့တပ်မတော်နဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကြားမှာသဘောတူရရအောင်လုပ်ရတဲ့အနေအထားဖြစ်တာပေါ့
ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာလည်းတိုင်းရင်းသားတွေအမှန်တကယ်လူလာနေတဲ့ပြည်နယ်တိုင်းအုပ်ချုပ်ရေးအကြီးအကဲတွေကိုဘုရားခန့်တယ်ဆိုတဲ့ကိစ္စကိုသူတို့ပြင်ဖို့တောင်ပြောမှထားတော့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားအရင်နဲ့ပတ်သက်လို့ပဲအခုခါမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ထောင်ဆောင်တောင်ဆန်းစုကြည်တိုင်းရင်းသားတွေဒါတချို့ကိုသွားပြတယ်ပြည်သူတွေနဲ့ထိတွေ့တယ်အဲ့မျိုးတွေလောက်လာပါတယ်ဒီကိစ္စတွေကဘယ်လိုသုံးသပ်နိုင်ပါလဲတကယ်အနှစ်သာရရှိတဲ့ခြေလှမ်းတွေလို့ယူဆနိုင်ပါလားပထမဆုံးတောင်ဆန်းစုရဲ့စီရင်ခီးတွေကိုသုံးသပ်ပြောင်းခဏတိုင်းရင်းသားတွေဒါစီရင်ခီးတွေကိုဘယ်လောက်ထိ NLD တိုင်းရင်းသားတွေပေါင်းစည်းမိရမယ်ဒီမှာ
တိုင်းရင်းသားဒေသတွေကိုအခုတောင်ဆန်းစုကြည်သွားပြီးတော့ဒီလူလူနဲ့တွေ့ဆုံတာဟောပြောဝဲတွေလောက်တာကိုကြည့်ရင်တိတ်မသေးကြတဲ့ပေါ့ဟိုဆွေးဖြစ်နေတဲ့ဟိုဘက်လိုလိုဒီဘက်လိုလိုအဲ့လိုရင်းနေတဲ့နေရာတွေကိုသူအကြည့်ကသွားတာတွေ့ရတယ်။နောက်ပိုင်းမှာတော့မပြောတာဘူးပေါ့လေ။ဟိုဒီရခိုင်ပြည်နယ်တို့၊ရှမ်းပြည်နယ်တို့တော့ဒီပထမဦးဆုံးဦးစားပေးအနေနဲ့မသွားဘူး။ဆိုတော့အဲဒီရှမ်းပြည်ဒေသတို့၊ချင်းတို့၊နောက်သခိုင်းတိုင်းတို့အဲ့တိုင်းသားဒေသတွေက NLD ကိုလည်းထောက်ခံမှုများတယ်နော်။အဲ့ဒီဒေသတွေကမဲတွေကိုတော့အပိုင်ရဖို့အတွက်ဒီသွားတယ်လို့ထင်ပါတယ်။သို့တော်ဒီလိုသွားတဲ့အခါမှာတိုင်းရင်းသားတွေရဲ့အခွင့်အရေးပေါ့အထူးသဖြင့်တော့ဖက်ဒရယ်စနစ်ပြည်ထောင်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်လိုပြောင်းမယ်အဲဒါမှမဟုတ်ရင်လည်း2020ရွေးကောက်ပွဲအလွန်မှာပြည်နယ်တွေကတိုင်းရင်းသားပါတီတွေကအင်းနဲ့အားနဲ့အနိုင်ရမယ်ဆိုရင်အဲ့ဒီဒေသမှာပြည်နယ်ဝန်ကြီးချုပ်ကိုအဲ့လိုတိုင်းသားပါတီကခေါင်းဆောင်တွေကိုသွတ်တော်တွေကခေါင်းဆောင်တွေကိုဝန်ကြီးချုပ်ရွေးမလားဆိုတဲ့ဂရုကြွက်တွေပေါ့နော်အဲ့ဒါမျိုးတွေပေးရလဲမတွေ့ရပါဘူးဆိုတဲ့အခါကျတော့ဟိုချုပ်ပြီးတော့ပြောရလို့ရှိရင်တော့2020မဲရဖို့အတွက်သွားပြတဲ့သဘောလို့တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးရထွန်းတို့လူအခုခါမှသူတို့ကတော့ swing state တွေပေါ့လေဘယ်ဘက်ပါမယ်ဆိုတာမပြတ်သားသေးတဲ့နေရာတွေကိုသွားတယ်ဆိုတာဟုတ်ပါပြီဒါပေမဲ့အဲ့လိုနေရာတွေမှာကတချို့ဒေသတွေကမကြရပြည်နယ်လိုကိစ္စမျိုးမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD အကောင့်ငယ်တယ်ထင်ပါတယ်။ဒါပေမဲ့အခုကျတော့ NLD နဲ့ပတ်သက်ပြီးကြရပြည်နယ်မှာလည်းပဲလူလူရဲ့ဆန့်ကျင်မှုတွေပါ냐တွေ့လာရတော့အဲ့ဘက်မှာတော့အခြေအနေဘယ်လိုဖြစ်လာနိုင်မယ်လို့ခံမှန်းလို့ရပါလဲခင်ဗျာ
။အဲ့ဒီတိုင်းသားဒေသတွေမှာအခုတတိတော့တိုင်းသားနိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုတွေတော့ပြည်ဝင်ဒီမီဒီယာတွေမှာတက်လာတာမကြားမိဘူးပေါ့နော်။သို့တော့ရွေးကောက်ပွဲနီးလာတဲ့အခါမှာအဲ့ဒီတက်ဆိုင်ရာပြည်နယ်တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေအနေနဲ့ဒီ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီမိုဟိုပေါ့ဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားကျင်ပါတယ်လို့ပဇက်ကပြောပေမဲ့လက်တွေ့မှာအဲတဖြည်းဖြည်းဘလို့တွေဝေးသွားတယ်ဒီဘိုလ်ချုပ်ကံမှုတွေပိုများလာတယ်ဆိုတဲ့အားတွေကိုထောက်ပြနိုင်ရမယ်နောက်တိုင်းရင်းသားပါတီတွေအချင်းချင်းစီယုံနိုင်တယ်ဆိုလို့ရှိရင်တော့သူတို့ကအရင်2015တဲ့ပိုပြီးတော့အကောင်လာမယ်ဆိုတာပြောနိုင်ပါလေရ
။တိုင်းရင်းသားတွေရဲ့လိုလိုက်ပြောနိုင်မယ်အပြင်းစင်မှုတွေလှုပ်လာမယ်။နောက်အဓိကကြတာကတော့စောစောကပြောတဲ့တင်းနယ်နဲ့တိုင်းဒေသကြီးရဲ့ဦးကြီးချုပ်တွေကိုနိုင်ငံတော်သမ္မတမခံပဲနဲ့သူတို့ဒေသတွင်းမဲဆန္ဒနယ်မှာမဲအများရတဲ့ထောင်းဆောင်ကိုရွေးခွင့်ပေးမယ်ဦးကြီးချုပ်အဖြစ်လို့ဆိုတာမျိုးလှုပ်ခဲ့တဲ့ဆိုရင်အဲ့ဒီလိုက်လျောမှုအဲ့ဒီပြင်ဆင်မှုကြီး အင်းသားလက်နက်ကင်အင်းအစုနဲ့နှိမ့်နှိုင်းတဲ့နေရာမှာကောညီညာရေးအတွက်အထောက်အပံ့ဖြစ်မဲ့ထင်ပါလားကျွန်တော်တခုမေ့ချင်တဲ့နမူနာဥပမာဖြစ်အေးအေးကိစ္စအေးဟာအဓိကတန်းဆိုနေရာရခိုင်ပြည်နယ်မှာသူတို့တပ်ကိုတပ်ဆွဲခွင့်ပေးရမယ်လို့ပြောထားတယ်ဒါပေမဲ့ခုနပြောလို့ပြည်နယ်ဝန်ကြီးချုပ်ကဘဟုကမခံဘဲနဲ့မင်းတို့ဒေသနိုင်တဲ့လူတွေမင်းတို့ခံကြလို့ပြောလိုက်ရင်အဲ့ဒီတပ်ဆွ
ဥပဒေရပုံမှန်နှစ်၆တဲ့အရာနိုင်ငံတော်သမ္မတကဒီနယ်နဲ့အကိုင်းဒေသကြီးတွေမှာဝန်ကြီးချုပ်ခန့်တဲ့အခါမှာသမ္မတကိုလောက်ပိုင်ခွင့်ပေးထားတဲ့သဘောတွေ့ရပါတယ်ဒါကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်းနိုင်သေးဘူးဆိုရင်တောင်မှဒီအနိုင်ရတဲ့ပါတီကတိုင်းသားတွေပေါ်မှာစေတနာလည်းရှိတယ်နောက်တစ်ခုကဒီပေးရမယ့်တာဝန်ကိုလည်းသိတယ်ဖက်ဒရယ်စနစ်ဆိုတာလည်းနားလည်တယ် ဒီလိုဖြစ်နေနော်မနေလို့လို့ရပါတယ်ဒါကတော့သူ့ရဲ့ပေါ်လစ်တီကယ်ဝေးဘောနိုင်ငံရေးအရာသူစိတ်ဆန္ဒရှိမှုကိုပေါ်ပြတာပဲဖြစ်မှာပေါ့တော်တော်လည်းတိုင်းရင်းသားတွေဘက်ကကြည့်ရဲ့အခါကျတော့ဒီလိုသူများပေးမှနော်ဒီအနိုင်ရတဲ့ဒီလိုအနိုင်ရတဲ့ပါတီကြီးကပေးမှဟိုယူရရရတယ်ဆိုတဲ့ဟာမျိုးမဟုတ်ဖဲနဲ့တကယ်သူတို့ရဲ့ right နော်သူတို့ရဲ့ဒီလိုအများစုကရွေးချယ်လိုက်တဲ့
ပါဒီရဲ့ခေါင်းဆောင်ကမ္ဘာမောင်းရဲ့ပါဒီရဲ့ကိုယ်စားလှယ်ရောက်ကကိုဒီနယ်ကိုအောက်ချုပ်တာမျိုးကိုသူပို့လို့ခြင်းနဲ့အာမခံရဲ့ပို့ရှိတယ်ပေါ့ဒါကြောင့်မို့ဖွဲ့စည်းပုံချေချာဥဒမာပြင်းပြင်းထန်ထန်ပါအဲ့တော့အဲ့လိုဖွဲ့စည်းပုံမှာမပြင်းမဲနဲ့နိုင်ငံတော်သမားရဲ့
ဟုတ်ပါတယ်ခင်ဗျာအဲ့လိုကတော့ဟိုတိုင်းသားတွေကသိပြီးတော့ဒီကျင်းနဲ့ကြမှာတော့မဟုတ်ဘူးပေါ့နော်သို့တော်ဒီအန်အေဒီအစိုးရဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်လို့မရရင်တောင်မှတကယ်ကိုဖက်ဒရယ်စနစ်ကိုလိုချင်တဲ့ပါတီဖြစ်တယ်ဆိုတဲ့ဟာမျိုးတော့တိုင်းသားတွေခေါင်းထဲမှာတော့ဝင်သွားနိုင်တာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ရောင်းမြန်နေလုပ်နေတဲ့အခါကျတော့အပြောတစ်မျိုးအလိုတ ဒီတိုင်းကအဖွဲ့တွေအနေနဲ့အစိုးရဘော်ယုံကြည်မှုကရော့တယ်ရော့သွားနိုင်တာပေါ့
ကျောင်းစံတာတင်ဆက်နေတဲ့မြမကြီးသုံးသက်ချက်အစီအစဉ်ပါရှင်အခုတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါကလေးငယ်လေးတွေမှာဝမ်ပြန့်ဝမ်လျှော်ရောဂါဖြစ်ရင်ရာဂိုင်းနှုန်းတော်များများက Rotavirus ကြောင့်ဖြစ်ရတာပါအခုဆိုရင်Rotavirusကာကွယ်ဆေးကိုပုံမှန်ကာကွယ်ဆေးထုတ်အစီအစဉ်တွေမှာထည့်သွင်းထားပါပြီ Dr. တန်စောကလူမှုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံမှာရှိတဲ့ကလေးတော်တော်များများဟာဝမ်ပြဝမ်လျှော်ရောဂါဖြစ်ပူးကြတာကိုတွေ့ရပါတယ်။အများစုဟာတစ်နှစ်မှာတစ်ကြိမ်ကနေနှစ်ကြိမ်အထိဝမ်ပြဝမ်လျှော်ရောဂါဖြစ်ကြပြီးတချို့ကလေးတွေမှာတော့တစ်နှစ်မှာလေးကြိမ်ကချင်းလောက်အထိဖြစ်လေရှိတယ်လို့ကလေးတစ်ခုဆရာဝန်ကြီးပမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်။ငါးနှစ်အောက်ကလေးတွေဆေးရုံတက်ရတဲ့အကြောင်းရင်းတွေကိုလေ့လာကြည့
တက်တာအများဆုံးကတက်ရှူလမ်းကြောင်းဆိုင်ရာယောဂတွေဒုတိယအများဆုံးကဒီဝင်ပြက်ဝင်ချောယောဂတွေအဲ့တော့ဒီဝင်ပြက်ဝင်ချောယောဂတွေမှာပိုးတွေအမျိုးစုံရှိတယ်ဒါပေမဲ့အဲ့ဒီကတစ်ဝက်လောက်ကတော့ဒီရိုတာဗိုင်းရပ်စ်ဆုံးဖြစ်တယ
်ခလေးငယ်လေးတွေမှာဖြစ်တဲ့ဝင်ပြက်ဝင်ချောယောဂတွေရဲ့90ရာခိုင်နှုန်းဟာရိုတာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်ခံစားကြရတာပါရူတာဗိုင်းရပ်စ်ကာဝဲဆီးကိုတနိုင်ငံလုံးတိုက်တာနဲ့ပုံမှန်ကာဝဲဆီးထုတ်အစီအစဉ်မှာလာမယ့်ဖေဖော်ဝါရီလကနေစပြီးစတင်ထည့်သွင်းတိုက်ကြည့်သွားမှာဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်ထထားလင်းကပြောပါတယ
်ဒီပုံမှန်ကာဝဲဆီးထုတ်အစီအစဉ်လာတင်ဆောင်ရွက်တဲ့အခါမှာလက်ရှိကာဝဲဆီး17မျိုးကိုအသက်ငွေစား2လ4လ6လတစ်နှစ်ခွဲကလေးတွေကိုထိုးပေးနေပါတယ်တိုက်ပေးနေပါတယ်အဲအခုပုံမှန်စထိုးမဲ့အစီအစဉ်မှာကျွန်တော်တို့ဒီ router virus ကာကွယ်ဆေးတိုက်ဆေးတောက်ဆေးပေါ့နော်အဲ့ဒါကိုစပြီးတော့ထည့်ပါမယ်12မျိုးမြောက်ကာကွယ်ဆေးဖြစ်ပါတယ်
Kalinga Lima Pide, Ruda virus net at the B, said to the Nana Clesia when he pooh on to the Nana Lokeraha, Chinto Jagabu Diavare, Pomakawazido, Sizinema, Tedin like there, Sanda Numia Kawazi Pite, Ruda virus Kawazi, Luncho Muda, Akongame Suye, Kalinga Lima Pide, Wambia Wensho Yoga Pimugu, the Walauti Tata Tazima Pidelu, Pamaka Tata Uso Wing at Yavare,
Wimbia Wensho Pitaga Yoga, Pom Yuzu, Nom Pitanova. I dem up. ဒီရိုတာဗိုင်းရပ်စ်ကဘလောက်ဖြစ်တယ်လဲဆိုတော့သူ့တည်တနာဆရာတို့လုံနေတာကြားပါတယ်ဆေးသူ့တည်တနာဦးစီးဌာနနဲ့ကျွန်တော်တို့ဆရာဝန်တွေပေါ့နော်ကလေးဆရာဝန်တွေပူးပေါင်းပြီးတော့အများအားစောင့်ကြည့်တယ်ပေါ့ဒီဝင်ပဲဝင်ချောဖြစ်တဲ့လူတွေမှာရိုတာဗိုင်းရပ်စ်ဖြစ်တာဘလောက်လဲဆိုတော့ကြည့်လိုက်30ရာခိုင်နှုန်းကနေ50လေးရာခိုင်နှုန်း80ရာခိုင်နှုန်းဒီလောက်ထိဆရာမှုရှိတယ်ဆိုတော့နောက် အခုလိုပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာမထည့်သေးနိုင်တဲ့ကတော့ရူတာဗိုင်းရပ်စ်ကာဝယ်ဆေးထုတ်အစီအစဉ်မှာထည့်သေးလိုက်ပြီဖြစ်တာကြောင့်ဒုတိယမြောက်ဆေးရုံတက်များသောတတိယမြောက်အသေးပြောက်များသောရောဂါဖြစ်တဲ့ကလေးဝမ်းပြည့်ဝမ်းလျှော်ရောဂါဖြစ်ပေါ်မှုနှုန်းကိုထိတိယောက်ယောက်ရှင်းချနိုင်မှာဖြစ်တယ်လို့ပမောက္ခတောက်တာဦးစောဝင်းကပြောပါတယ်။အဲ့ဒီရူတာဗိုင်းရပ်စ်တိုက်ဆေး now by my solution or the Kata, don't know Lauta. The Chosia and Nakata, the Chosia Donga Dado, Chow Tawani, the Dandy Gonjazi Shiba. Any Gonjazi see the Seo, Chanora, the Viroma see the Clerio, the generator Yenia Savio, or Ferradia Casavio, or Titoma, and of Mudaka was the Lucy Manjama Parama. They're not in the mountain Israel, the Wimbia Wisha Pamu, and Gade, and Lautawan.
Kawazine Patan, Peter Sujuli Machina, Lalu, Mivariga, so you went to Jaraba. Rotavirus kawezi mayo, blue bitter sujuri cinema de lelu miji de car, Pamagata usomi akulu diavare.
Canale will imitan so wire chapel, not the girl. Kawezi, Janorun in the young Josie de Hari chapel. But Kawezi, the dollar would win the set the dollar, Josie. Kawezi don't make it any day, could not let your daughter. So Kalidum area, Natani, Rokavakali, Natani, Tonanti, but that's in here.
ကျွန်တော်တို့ရင်းနှီးမှာတွေ့ခဲ့တဲ့ယောဂတွေပေါ့ပိုလီယိုတို့ပါဆိုလည်းပြောင်းပြောင်းလုံးနေပါဖြစ်နေပြီ။ဘယ်တဲ့ကြိုက်ဆိုလဲကျွန်တော်2020တုံးလောက်မှာပါပြောင်းစီမံထားတယ်။တော့ကြောက်ကြီးယောဂဆိုလုံးဝပါပြောင်းသွားပြီ။နောက်ဒီကာကွယ်ဆေးတွေပေါ်ပေါက်လာတာလည်းနှစ်ပေါင်းများစွာရှိပြီးပိုပြီးတော့လည်းကောင်းတဲ့ကောင်းအောင်လည်းပြင်ဆင်လာတဲ့ကြောက်အနေအထားမရှိတော့နေပါ။ခလီငယ်လေးတွေမှ
ဒါကတော့ဒေါက်တာတန်စောတင်ဆက်နေတဲ့လူဒုနဲ့ကျမကြီးအစီအစဉ်ပါရှင်အခုဆက်လက်ပြီးတော့ကျမတို့ဒီ VOA မြန်မာဘိုင်းကနေပြီးတော့ဒီ app ethic ကိုတင်ဆက်တော့မယ့်အကြောင်းအသိပေးကြပါတယ် VOA မြန်မာဘိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။ကြာသပတေးနေ့နဲ့ခင်VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရမှာပါ။ coronavirus ပိုးကူးစက်တဲ့နိုင်ငံတွေတိုးလာနေချိန်မှာဒီပိုးနဲ့ပတ်သက်တဲ့လှုပ်ကြံသတင်းတွေ၊သတင်းမှားတွေကလည်းလူမှုကွန်ရက်တွေပေါ်မှာအရှိန်အဟုန်နဲ့ပြန့်နှံ့နေပါတယ်။ယောဂပိုးကအစိုးရတွေကတမင်ဖြန့်နေတယ်ဆိုတာမျိုး၊တခါယောဂပျောက်နိုင်တယ်ဆိုတဲ့စီးနီးတွေကို တွေ့ရှိတယ်ဆိုတဲ့လူမှုကွန်ရက်တွေမှာဖြန့်ဝေနေကြတာစာရာတွေဖြစ်ပါတယ်။ဒါကိုနီးပညာကုမ္ပဏီကြီးတွေကဘလို့ဖြေရှင်းနေပါသလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။ကိုသားညိုဦးကနေပြီးတော့ပါဝင်ကူညီထားပါတယ်ရှင်။ဒီနိုင်ငံဝူဟန်မြို့ကစားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့သူအရေအတွက်နေချင်းညချင်းတိုးနေတယ်လို့ပဲဒီပိုးနဲ့ပတ်သက်တဲ့သတင်းတွေသတင်းမှားတွေကလည်းလူမှုကွန်ရက်တွေပေါ်မှာတောမီလို့ပြတ်နေတယ်ကိုသားညိုဦးရေ
။ဟုတ်တယ်မဆုမြတ်မွန်ကဒီလှုပ်ချက်သတင်းတွေကိုတားနိုင်ဖို့ Silicon Valley ကနည်းပညာကုမ္ပဏီကြီးတွေကြိုးစားနေကြရတယ်တဲ့။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့ပြီဆိုတဲ့သတင်းဆထွက်ပြီးရပ်ပိုင်းမှာကိုဒီပိုးနဲ့ပတ်သက်တဲ့လှုပ်ချက်သတင်းတွေထွက်လာတာရှင်။အသက်ရှူလမ်းကြောင်းထိခိုက်ပြီးတော့အသက်အန္တရာယ်ရှိတဲ့အထိရောဂါဖြစ်နိုင်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အချက်အလက်အမှန်တွေကြားမှာမဟုတ်တဲ့အချက်အလက်တွေကြားညံပြီးတော့သတင်းမှားတွေဖြန့်နေကြတာ။အဲ့ဒီထဲမှာဒီဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရတာဝန်ရှိသူတွေလျှို့ဝှက်ဖန်တီးထားတာကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့မူပိုင်ခွင့်အမှတ်ပုံတင်အောင်လုပ်ထားတဲ့ဆိုတာမျိုးတွေ Facebook လူမှုကွန်ရက်ပေါ်မှာဖြန့်လာရှင်းတကယ်တည်းအမှန်ကဒီပိုးကြောင့်ဖြစ်တဲ့ရောဂါကိုဘယ်လိုကာကွယ်ကုသမလဲဆိုတာနီးလန်းရှာဖို့အတွက်ဩစတြေးလျသိပ္ပံပညာရှင်တွေကအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားပုံတူကိုပြန်ပြီးတော့ဖန်တီးတာပါ
ကိုရိုနာဗိုင်းရပ်စ်ပိုးကူးလို့ရှိရင်ဟင်းကအမွေးကြိုင်ဖြစ်သုံးတဲ့အိုရီဂါနိုအရွက်ကထုတ်တဲ့အစီနဲ့ပျောက်တယ်ဆိုတဲ့ post ကလည်း Facebook ပေါ်ရောက်လာပြီးတော့အချိန်တိုတွင်းမှာကိုပြန်ပြီးတော့မျှော်ဝေတဲ့သူကထောင်ထဲရှိရှိခဲ့တယ်။ဒါကြတော့အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်အမျိုးအစားအတွက်ဆေးမရှိသေးဘူးလို့သိပ္ပံပညာရှင်တွေကအသေးစားပြောထားပြီးသားပဲ။
တည်ဆုံတဲ့သူကတရားကျော်ရှိနေတဲ့ယောဂါကိုပေါ်ပင်ယောဂါလို့ပြောပြီးတော့ယောဂါဖြစ်စေတဲ့ virus ပိုးကို American အစိုးရဒါမှမဟုတ်တခြားနိုင်ငံအစိုးရတွေကအရင်ထဲကမူပိုင်လုပ်ထားပြီးသားလို့အချိန်ချင်းဖော်ပြကြတာလည်းရှိတယ်။တဘာဝကုထုံးတွေနဲ့ပျောက်ကင်းနိုင်တယ်ဆိုပြီးတော့ပြောနေကြတာလည်းရှိတယ်။ဆေးကုမ္ပဏီတွေကဆေးရောင်းကောင်းအောင်လို့ပိုးဖြတ်နေတာလို့ပြောနေတာတွေလည်းရှိတယ်။အစိုးဆုံးကတော့လူဦးရေရှော့ချခြင်းလို့ယောဂါပိုးဖြတ်နေတာဆိုပြီးပြောနေတဲ့ post တွေပဲ။လေလာသူတွေပြောသလိုဆိုရင်တော့နှိမ်ချခြင်းနဲ့စိတ်မလို့တမာစိတ်လူတွေအထိတ်တလန့်ဖြစ်စေခြင်းနဲ့စိတ်တွေနဲ့တမင်လောက်ချံဖြန့်နေတဲ့သတင်းအချက်အလက်မှားတွေပေါ့
Facebook ပေါ်ကသတင်းအချက်အလက်တွေကိုအမှားမှန်စောင့်ကြည့်ပြင်ဆင်ပြီးတဲ့ Facebook နဲ့မိဖက်လုပ်ထားတဲ့လုပ်ငန်း9ခုကဂျပိုင်းတွင်းမှာကိုပဲဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့အချက်အလက်အမှား9ခုကိုတွေ့လို့အမှန်ပြင်ဆင်ဖော်ပြခဲ့ရတယ်လို့ Facebook ကုမ္ပဏီကဒီဇန်နဝါရီလ28ရက်နေ့ကပြောတယ်ဗျအခုဆိုလို့ရှိရင်ပိုရောင်များခြင်းများနေအောင်
မြန်မြန်ဆန်ဆန်ပြောင်းလဲနေတဲ့အခြေအနေတွေကြောင့်လူတွေအတွက်အထောက်အကူဖြစ်စေမယ့်အချက်အလက်တွေပေးနိုင်အောင်လို့ကမ္ဘာတဝန်းကကျန်းမာရေးအဖွဲ့အစည်းတွေရောသက်ဆိုင်ရာဒေသတွေကကျန်းမာရေးအဖွဲ့အစည်းတွေနဲ့ပါချိတ်ဆက်ဆောင်ရွက်နေပါတယ်လို့ Facebook ပြောခွင့်ရ Andy Stone ကကြေညာချက်ထဲမှာပြောရလေ
။ Coronavirus ပိုးကူးရဲ့သတင်းကတကမ္ဘာလုံးလူတွေစိတ်ဝင်စားဖြစ်နေကြတော့အဲ့ဒီကြောင့်ပိုသိကျင်လို့လူမှုကွန်ရက်တွေပေါ်မှာရှာတဲ့လူကလည်းမနည်းဘူးလေ။အခုလိုမျိုးကျန်းမာရေးစိုးရိမ်စရာဖြစ်နေတဲ့အချိန်မျိုးမှာလောက်ကျန်သတင်းတွေသတင်းမှားတွေကိုအချိန်တိုအတွင်းထိထိရောက်ဖြန့်ဖို့အကောင်းဆုံးကြားကံကလူမှုကွန်ရက်တွေဖြစ်တယ်ဆိုတာထပ်ပြီးတော့သတိထားစရာဖြစ်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြနေကြတယ်မဟုတ်လားမဆုမြတ်ပါဘူး
။သတင်းတို့သတင်းမှားလောက်ကျန်သတင်းတွေကိုစာသားရယ်မကဘူးဓာတ်ပုံအတုတွေဗီဒီယိုအတုတွေနဲ့လည်းဖော်ပြနေကြတယ်ရှင်။အဲဒါကြောင့်မို့လို့တော်ယုံဆိုရင်တကယ်လို့ထင်သွားနိုင်တယ်။အဲဒါကြောင့် Twitter လူမှုကွန်ရက်ကတော့သူတို့ Twitter ပေါ်မှာ coronavirus hashtag ဆိုပြီးတော့ရှာလို့ရှိရင်ယုံကြည်စိတ်ချရတဲ့အချက်အလက်မှန်တွေဖော်ပြနိုင်တဲ့ website တွေစီကိုလမ်းလွှဲဖော်ပြပေးနေပါတယ်။ဥပမာ American နိုင်ငံတွေကနေ Twitter ပေါ်မှာ corona အကြောင်းရှာလို့ရှိရင် American အစိုးရရဲ့ယောဂထိန်းချုပ်ကာကွယ်ရေးဌာနရဲ့ website အဖြစ်ဖော်ပြပေးတယ်။တကယ်လို့ Asia Pacific ဒေသကလူတွေရှာလို့ရှိရင်လည်းအဲ့ဒီဒေသတွေကတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေရဲ့ website တွေကိုအဖြစ်ထိပ်ပိုင်းကနေပြီးတော့ဖော်ပြပေးနေပါတယ်
။ Google ကလည်းအလားတူပဲဗျ Google မှာရောသူပိုင်တဲ့ YouTube မှာပါယောဂအကြောင်းရှာလို့ရှိရင် algorithm သုံးပြီးတော့စိတ်ချရတဲ့ website တွေ link တွေကိုထိပ်ပိုင်းကနေပြီးတော့ပေါ်အောင်လုပ်ပေးနေတယ်တဲ့ YouTube ပေါ်မှာလောက်ကျန်သတင်းတွေမပြအောင်လို့ဒီအကြောင်းနဲ့သက်ဆိုင်တဲ့ဖွဲ့စည်းတွေရဲ့ website တွေတာဝန်ရှိသူတွေဖော်ပြတဲ့ချက်လက်တွေပုံများများပေါ်အောင်လို့အကြီးအကျယ်ရင်းနှီးအားစိုက်လုပ်နေတယ်လို့ YouTube ကုမ္ပဏီရဲ့ပြောခွင့်ကပြောတာကို Washington Post သတင်းစာဆောင်မှာဖော်ပြခဲ့ပါတယ်
အခုလိုမျိုး Facebook, Twitter, YouTube တို့ကသူတို့လူမှုကွန်ရက်ပေါ်မှာသတင်းမှန်တွေဖော်ပြနိုင်သမျှဖော်ပြနိုင်အောင်ကြိုးစားနေပေမဲ့လောက်ချံသတင်းမှားတွေကတော့ရှိနေတော့မယ်ရှင်အထူးသဖြင့်ဒီ Facebook ပေါ်မှာဆိုလို့ရှိရင် group တွေဖွဲ့ပြီးတော့မှအဲ့ဒီ group ထဲမှာပါတဲ့သူတွေကြားမှာပဲအချက်အလက်မှားတွေဖြန့်နေတော့လေးလာစောင့်ကြည့်သူတွေအနေနဲ့အချိန်နဲ့တပြေးညီမသိနိုင်ဘူးလေဥပမာ coronavirus warning watch ဆိုပြီးတော့မကြာခင်ကမှဖွဲ့ထားတဲ့ group ထဲမှာဝင်ထားတဲ့ Facebook တုံးတဲ့သူကတထောင်ကျော်ရှိတယ်အဲ့ဒီ group ထဲမှာဆိုလို့ရှိရင်လေဒီ virus ပိုးကိုတမင်ဖြန့်နေတယ်ဆိုတဲ့လောက်ကျန်သတင်းတွေပြောနေတာရှိသလိုနှာခေါင်းစည်းတွေယောဂါကာကွယ်မဲ့ပစ္စည်းတွေဗမာဝယ်လို့ရတယ်ဆိုတဲ့ link တွေကိုဖော်ပြနေတယ
် coronavirus အကြောင်းလောက်ကျန်သတင်းဖြန့်နေကြသူတွေကသတင်းမှန်တချို့ကြားမှာမဟုတ်မှန်အကြောင်းအရာတွေရောပြီးတော့လူတွေယုံအောင်လုပ်နေကြတာဗျ
ကိုရိုနာဗိုင်းရပること့စ်ပိုးနဲ့ပတ်သက်လို့တချို့အစိုးရတွေကမူပိုင်လုတ်ထားတယ်ဆိုပြီးတော့သူတို့ပြောနေကြတယ်မဟုတ်လားအဲ့ဒါလုံးဝအမှားတော့မဟုတ်ဘူးကိုရိုနာဗိုင်းရပစ်ဆိုတာကလူတွေရဲ့အသက်ရှူလမ်းကြောင်းကိုထိခိုက်စေတဲ့ပိုးအုပ်စုဖြစ်ပါတယ်ကိုရိုနာဗိုင်းရပစ်ပိုးအုပ်စုထဲမှာပါတဲ့ရောဂါပိုးအမျိုးအစားတချို့ကတော့မူပိုင်လုတ်ထားကြတာရှိတယ်ဗြိတိန်နိုင်ငံကကျန်းမာရေးဆိုင်ရာသိပ္ပံကလည်းလုတ်ထားတာရှိတယ်အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေး CDC ကနေပြီးမူပိုင်လုတ်ထားတာလည်းရှိတယ်အဓိကအကြောင်းရင်းကဒီယောဂပိုးအမျိုးအစားနဲ့ပတ်သက်တဲ့ယောဂတွေအကြောင်းထဲထဲဝင်ဝင်လေ့လာလို့ရအောင်လို့ကာကွယ်ဆေးတွေထုတ်နိုင်အောင်လို့မူပိုင်လုတ်လိုက်ကြတာဒါမျိုးလုတ်လိုက်လုတ်ထားလည်းရှိပါတယ
်အတိအကျပြောနိုင်တာကတော့သူတို့မူပိုင်လုတ်ထားတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးတွေကအရင်ယောဂကူးစက်ဖြစ်ထားမှုတဲ့ပိုးအမျိုးအစားတွေဖြစ်ပါတယ်အခုလက်ရှိကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားတွေလုံးဝမဟုတ်ပါဘူးအခုကူးစက်နေတဲ့ပိုးအမျိုးအစားဘယ်ကစဖြစ်လာတာလဲဘလို့ပြန့်နှံ့တာလဲဘလောက်ထိစိုးရိမ်စရာကောင်းတယ်လဲဆိုတာကိုအခုမှသိပ္ပံပညာရှင်တွေလေ့လာနေကြတော့အဲ့ဒါအခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားအကြောင်းဂါဂါနာနာမသိရသေးလို့ကာကွယ်ဆေးဆိုတာလည်းမထုတ်ရသေးဘူးဘသူကမှလည်းဒီပိုးအမျိုးအစားကိုမူပိုင်သတ်မှတ်ထားသေးပါဦး
ပြောမယ်ဆိုရင်တော့ကျမိုင်နဲ့ပတ်သက်တဲ့သတင်းမှားတွေကိုထိတ်လန့်စရာကောင်းလောက်အောင်ဖြန့်နေတာအခုမှမဟုတ်ဘူးဗျ။အမေရိကန်မှာဆိုလို့ရှိရင်အဲ့ဒီလိုမျိုးသတင်းမှားတွေကြောင့်တချို့ကကာကွယ်ဆေးတွေကိုတော့မှကြိုတင်မထိုးကြလို့ကျမိုင်ဆိုင်ရာတာဝန်ရှိသူတွေကဒါဟာသတင်းမှားတွေဖြစ်ပါလေလို့ခဏခဏသတိပေးနေကြရတာမဟုတ်လားဗျ။
အခုလိုမျိုးနိုင်ငံတကာမှာကူးစက်နေတဲ့ရောဂါမျိုးဆိုရင်ပို့ပြီးတော့မှသတင်းမှားထပ်ဆင့်ဖြန့်ဖို့ကောင်းနေတော့တာပေါ့။အဲ့ဒါကြောင့်လဲနှီးပညာလုပ်ငန်းကြီးတွေကသူတို့နှီးပညာနဲ့သတင်းမှားတွေကိုထိန်းနိုင်ဖို့ကြိုးစားနေတာပါ။တကယ်တမ်းပြောရမယ်ဆိုရင် Facebook တို့ Google တို့ Twitter တို့အပါအဝင်လူမှုကွန်ရက်လုပ်ငန်းကြီးတွေကသူတို့ဟာအမှားမှန်ခွဲခြားပေးနေတဲ့သူတွေမဟုတ်ဘူးလို့အခိုင်အမာပြောထားကြပြီးသား Facebook CEO Mark Zuckerberg ဆိုရင် online ပေါ်မှာဘာပဲပြောလို့ရမယ်ဆိုပြီးအမှန်တရားစီရင်ပေးနေသူတွေမဟုတ်ဘူးလို့ကိုပြောထားတာ
ဒါပေမဲ့လည်းကျမိုင်နဲ့ဆိုင်တဲ့ကိစ္စမှာတော့ Lilith Berry ပြောနေတာတွေတမင်အချက်လက်အမှားဖြတ်နေတာတွေကိုမတားလို့ရှိရင်ကြီးမားတဲ့တက်ရောက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုနှီးပညာလုပ်ငန်းကြီးတွေကအသိအမှတ်ပြုတယ်လူမှုကွန်ရက်ပေါ်မှာတင်နေကြတဲ့ post တွေ၊ဓာတ်ပုံတွေ၊ video တွေကြောင့်တကယ်ယောဂါဖြစ်နေသူတွေကုသမှုယူဖို့အရေးမှာသဘောထားအမြင်ပြောင်းလဲတဲ့အထိပါဖြစ်သွားနိုင်တယ်မဟုတ်လားမဆိမမောင
်။အဲဒါကြောင့်အခုကိုရိုနာဗိုင်းရပ်စ်ပိုးကူးနေတဲ့ကိစ္စမှာတော့ Facebook, Twitter, Google ကုမ္ပဏီတို့ကလုံခြုံသတင်းဖြန့်နေတာကိုတားနိုင်ဖို့တော်တော်လေးလုပ်နေကြတာဖြစ်ပါတယ်။လူတွေအနေနဲ့လည်းယောဂါအကြောင်းသိနေတယ်ဆိုရင်လူမှုကွန်ရက်တွေပေါ်မှာဘယ်သူကမှန်းမသိရေးသားဖြန့်နေတဲ့ post တွေကိုထပ်နေထပ်ဆင့်မျှဝေနေမယ့်အစား WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ American ယောဂါကာကွယ်ထိန်းချုပ်ရေး CDC တို့လိုယုံကြည်စိတ်ထားရတဲ့ website တွေမှာအချက်အလက်တွေတွားကြည့်ဖို့တိုက်တွန်းချင်ပါတယ်ရှင်မဆုမြတ်မွန်တင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်အခုတော့ကြာသပတေးနေ့နနခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြမှာပါရှင
်။အနာလွဲသုံးစားမှုကွန်ဂရက်စ်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုတွေနဲ့အမေရိကန်သမ္မတတော်နဲ့ထရန့်ပေါ်အရေးယူနိုင်မှုအောက်လွှတ်တော်ဒီမိုကရက်တစ်ရဲ့ကြိုးပမ်းမှုတွေလေးလာကြမှာပဲအခုနောက်ဆုံးထက်လွှတ်တော်ကသမ္မတမှာပြင်းမရှိတဲ့အကြောင်းမဲခွဲဆုံးပြလိုက်ပါပြီ။သမ္မတရဲ့ Republican Party ကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်ထဲမှာဗိုလ်ထုနေကမဲခွဲရမှာတော့အနာလွဲသုံးစားမှုဆွဲချက်တွေသမ္မတကိုတရားစီရင်လွှတ်ပေးဖို့ထောက်ခံမဲ52မဲ၊ကန့်ကွက်မဲ48မဲပေးခဲ့ကြပြီးကွန်ဂရက်စ်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်မှုဆွဲချက်မှာတော့အပြစ်မရှိကြောင်းထောက်ခံမဲ53မဲ၊ကန့်ကွက်မဲ49မဲပေးပြီးတော့ဆုံးဖြတ်ခဲ့ကြတာပါ။ဒီနှစ်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုစားပြုမဲ့သမ္မတလောင်းနေရာအတွက်အိုင်အိုဝါပြည်နယ်မှာကျင်းပတဲ့ပနမရွေးကောက်ပွဲမှာအထိနာခဲ့တဲ့အကြောင်းဒုသမ္မတဂျိုဘိုင်ဒန်ကပြောဆိုလိုက်ပေမဲ့သူ့အနေနဲ့လက်မလျှော်သေးတဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်။မေယာလက်တီရဲ့86ရာခိုင်နှုန်းအထိရေထွက်ပြီးချိန်မှာတော့ဒုသမ္မတဘိုင်ဒန်ကဆုတ်ထွက်နေရမှာသာရှိနေပြီးထိတ်ဆုံးနေရမှာတော့အင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝင်ဟောင်းပစ်ဘူတချစ်သူ့နောက်မှာတော့ဗန်မော့ပြည်နယ်ထက်လွတ်တော်မှဘန်နီဆန်နာကကတ်လိုက်နေပြီးမက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်မှအဲလစ်ဘက်ဝါရင်ကတော့တတိယနေရာမှာရှိနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ရာဟူဘေးပြည်နယ်မှာနောက်ထပ်သေဆုံးသူ80နဲ့ရောဂါကူးစက်သူ2989ယောက်ကိုထပ်မံတည်ပြုနိုင်တဲ့အကြောင်းတာဝန်ရှိသူတွေကြေညာပေးနေမှာပဲကြေညာလိုက်ပါတယ်။အခုနောက်ဆုံးစီးရင်ရဆိုရင်တော့ဟူဘေးပြည်နယ်မှာသေဆုံးသူ549ယောက်ရှိနေပြီးရောဂါကူးစက်သူပေါင်း2000နီးပါးရှိတော့ပါပြီ။ လနဲ့ကံပြုတ်ခတ်တဲ့ဂျုံရဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တွေမှာအင်တာနက်ဆက်သွယ်မှုတွေနောက်တစ်ကြိမ်ပြတ်တလွတ်တဲ့ပုံစိုးရိမ်နေကြောင်းလူခွေလူရှမ်းမှုပေါ်တစ်ခုဖြစ်တဲ့ Human Rights ပြောဆိုလိုက်ပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Darryl Smith ပါရှင်။ကြာသပတေးနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့အခုထုတ်လွှင့်တဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နေ့8နာရီကနေ9နာရီမှလည်းပြန်လည်နားဆင်နိုင်ပါတယ်။လိုင်းဒိုမီတာ20 25 32တို့ကနေတင်ဆက်နေပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.